Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ်နိုဝင်ဘာလ1ရက်တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခွဲအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။အခုညနေခင်းအစီအစဉ်မှာရွေးကောက်ပွဲအတွက်အထူးအစီအစဉ်ဖြစ်တနင်္ဂနွေတိုးချက်တင်ဆက်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။ဆိုမာလီယာကဟိုတယ်တစ်ခုဒီကနေ့တိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ12ဦးတို့သေဆုံးခဲ့ရမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်းရောက် IS တို့ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားတရုတ်နဲ့ဂျပန်တို့ရဲ့သုံးနိုင်ငံနှစ်ပတ်လည်ညီလာခံကိုတော့တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာဒီကနေ့စတင်နေပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူချိန်ညားပေးပါမယ်ရှင်
။ကောင်းပါပြီမသိင်ကြီး။အခုအတန်းလွင့်နေတဲ့အချိန်မတိုင်ခင်ရန်ကုန်သူဝနာမြို့ဦးစေတီကွင်းမှာကျင်းပနေတဲ့ NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့မဲဆွယ်စီယုံရေးလူထုဟောပြောပွဲကြီးမှာပြည်သူတွေတောင်းပေါင်းများစွာတက်ရောက်ခဲ့ကြပါတယ်
။ဒေသူကမှအာဃာတမထားတဲ့နဲ့အဖွဲ့ချုပ်တရားရာဂိုင်းတို့နိုင်လို့ရှိလို့ရှင်တောင်းမှလက်ကမ်းကြိုဆိုပြီးအတူတွဲပြီးလှုပ်ချင်တဲ့စိတ်ရှိပါတယ်လို့ကျွန်တော်ပြောနိုင်ပါ
တယ်။ဒါကတော့တရင်စီစဉ်အပြီးမှာကျမတို့အပြည့်အစုံတင်ဆက်ပေးမှာပါရှင်။ဒါအပြင်နောက်တစ်ပတ်မှာကျင်းပတော့မယ်မကြခင်ကျင်းပတော့မယ်ရွေးကောက်ပွဲအတွက်ပါတီတွေရဲ့မဲဆွယ်စည်းရုံးရေးအခြေအနေဘယ်လိုရှိပါသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့ပါတီမိတ်ဆက်နဲ့တွဲဆုံမေးမြန်းခန်းတွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့ကပြောပြပါအောင်ရှင
်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့တနင်္ဂနွေနေ့ဟိုတယ်တစ်ခုဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဆိုမာလီယာစစ်သွေးကြောအုပ်စုအယ်ရှာဘတ်ကပြောဆိုလိုက်ပါတယ်ဘုံခွဲတိုက်ခိုက်မှုအတွင်းဟိုတယ်ပိုင်ရှင်စစ်တပ်တပ်မှုတဦးလွှတ်တော်အမတ်2ဦးနဲ့သတင်းထောက်တဦးအပါအဝင်အနည်းဆုံးလူ12ဦးတို့သေဆုံးခဲ့ရပါတယ်ဆိုမာလီယာမြို့တော်မှာရှိတဲ့ဆာဟာဖီဟိုတယ်အဝင်မှာစစ်သွေးကြောတို့ကကားဘုံတလုံးထောင်ခဲ့တာဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်ဒုတိယကားဘုံတလုံးထပ်ပြီးပောက်ကွဲခဲ့ပြီးနောက်မှာတော့အစိုးရအရာရှိကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေလာရောက်လို့ရှိတဲ့နာမည်ကြီးဆာဟာဖီဟိုတယ်ကိုတနတ်သမားတွေဒရက်ဇက်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဟိုတယ်ရင်းမှာပြင်းထန်တဲ့တနက်ပစ်ခတ်တံတွေကြားရတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါရယ်ဟိုတယ်နောက်ဘက်ကနေလှေကားထောင်ပြည့်အစိုးရအရာရှိအတော်များများကိုရဲတွေကဲထုတ်ခဲ့ရတယ်လို့လည်းရဲဘုံမှုအစ်စမဲနူအာက Riders သတင်းဌာနကိုပြောဆိုပါရယ်ဟိုတယ်ထဲမှာပုံအောင်နေတဲ့ဟိုတယ်ဝန်ထမ်းတဦးကလည်းဒဏ်ရာရသူတွေနဲ့အစိုးရအရာရှိကြီးတွေဟိုတယ်ထဲမှာရှိနေတယ်ဆိုတာကိုရဲထံကိုဖုံးဆက်ခဲ့တယ်လို့လည်းရဲဘုံမှုကပြောပါရယ်တည်ဆုံးမှုအရေးအတွက်များလာနိုင်တယ်လို့လည်းသူကထပ်လောင်းပြောပါရယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပြောဆိုရေးသားနေကြတာတွေမှာတော့ကွဲပြားမှုတွေရှိနေပါတယ်။တချို့ကသဘုံတွေနဲ့အာဖရိကသမဂ္ဂပူးပေါင်းတပ်ဖွဲ့တွေဆိုမာလီယာလုံခြုံရေးတပ်ဖွဲ့တွေကြားမှာဂျိုကြားတိုက်ခိုက်မှုတွေဆက်ပြီးဖြစ်တယ်လို့ပြောဆိုနေကြသလိုတချို့သတင်းတွေမှာတော့တိုက်ခိုက်မှုတွေပြီးဆုံးသွားပြီးဟိုတယ်ကိုလုံခြုံရေးတပ်ဖွဲ့ကအပြည့်အဝထိန်းချုပ်ထားနိုင်ပြီလို့ပြောဆိုရေးသားနေကြပါတယ်ရှင်
။တူရကီနိုင်ငံမှာနှစ်ပေါင်းတော်တော်များများလွတ်တော်ရင်းမှာအမှတ်နေရာအများစုယူထားတဲ့လက်ရှိအာဏာရပါတီပြန်ပြီးအနိုင်ရမရအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်ဒီကနေ့ပြည်သူတွေမဲပေးနေကြပါလေတူရကီရှေ့ပိုင်းဒေသမှာထောင်နဲ့ချီတဲ့မဲယုံတွေကိုဒေသစံတော်ချိန်မနေ့9နာရီလောက်မှာစဖွင့်ပြီးတဲ့နောက်တနားရီလောက်ကြာမှာနိုင်ငံအနောက်ပိုင်းမှာမဲယုံတွေဖွင့်လှစ်ခဲ့ပါလေဒီနေ့မဲပေးပွဲဟာ9လအတွင်းဒုတိယကြိမ်မြောက်ကျင်းပတာဖြစ်ပြီးသမ္မတ Recep Tayyip Erdogan ရဲ့ AKP ပါတီအမျိုးသားညီလာခံမှပြီးခဲ့တဲ့73နှစ်အတွင်းပထမဆုံးအကြိမ်အမတ်နေရာအများစုရှုံးနိမ်ခဲ့လို့တကြော့ပြန်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ AKP ပါတီရှုံးနိမ်မှုအပြီးဝန်ကြီးချုပ်အာမက်ဒါဗူဒိုဂလူးအနေနဲ့တခြားအတိုက်ခံ3ပါတီကိုပူးပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့ဖို့အတွက်မလုံဆောင်နိုင်ပင်ဖြစ်ခဲ့ရပါတယ်။အဲ့ဒီနောက်မတည်ငြိမ်တဲ့စီးပွားရေးအခြေအနေနဲ့အတူအစိုးရနဲ့ Kurdish အလုံသမားပါတီကြားအကြမ်းဖက်မှုတွေဖြစ်နေချိန်မှာအခုလိုဒုတိယကြော့မဲပေးပွဲကျင်းပတာဖြစ်ပါလေ Kurdish အလုံသမားပါတီ PKK ဟာ Ankara မြို့ကကိုပိုင်အုပ်ချုပ်ခွင့်ရရေးတိုက်ပွဲဝင်နေပြီးဒီလထဲမှာကျင်းပတဲ့လူလူချီတက်ပွဲမှာအသေးခံဘုံးခွဲမှုနှစ်ခုကြောင့်လူ130လောက်အသက်ဆုံးခဲ့တဲ့တိုက်ခိုက်မှုအပါအဝင်အကြမ်းဖက်မှုတွေလုပ်နေတဲ့တရားမဝင်အဖွဲ့တစ်ခုလည်းဖြစ်ပါလေ
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ပေါ်မနေ့စနေနေ့ကရုရှားခီးသည်တွင်လေယာဉ်ပျက်ကြတာကြောင့်ခီးသည်218ဦးနဲ့လေယာဉ်အမှုတန်း9ဦးတို့သေဆုံးခဲ့ရတဲ့အတွက်ဒီကနေ့တနင်္ဂနွေနေ့ကိုတနိုင်ငံလုံးဝမ်းထဲခြေကွဲပွဲနေ့အဖြစ်ရုရှားကသတ်မှတ်ကြေညာထားပါတယ်။လေယာဉ်ပေါ်မှာလိုက်ပါလာတဲ့ခီးသည်အများစုကတော့အီဂျစ်အပန်းဖြေစခန်းရှမ်အယ်ရှိတ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်ကိုပြန်လာတဲ့ရုရှားခီးသည်တွေဖြစ်ပြီးသေဆုံးသူတွေထဲမှာယူကရိန်း3ဦးတို့လည်းပါဝင်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေကတေဆုံးသူ129ဦးတို့ကိုရှာဖွေရရှိထားပြီးဖြစ်ပြီးလေယာဉ်မှုတွေကြားပြောဆိုဆက်သွယ်မှုတွေအပါအဝင်လေယာဉ်ပြန်တမ်းမှုအလုံးကိုမှတ်တမ်းတင်ထားတဲ့လေယာဉ်ရဲ့ Black Box တွေကိုလည်းရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။လေယာဉ်ပြက်ကျခဲ့ရတဲ့အကြောင်းရင်းကိုသိရှိနိုင်ဖို့အချက်အလက်တွေမှတ်တမ်းတွေကအရေးကြီးတဲ့သဲလွန်စာတွေရမယ်လို့ကြွမ်းကျင်သူတို့ကမျှော်လင့်ထားကြပါတယ်။အစ္စလာမ်ရဲ့စစ်သွေးကြောင့် IS ရဲ့အီဂျစ်နိုင်ငံဆိုင်ရာအဖွဲ့ကတော့လေယာဉ်ကိုသူတို့ပစ်ချခဲ့တယ်လို့ပြောဆိုနေကြပေမဲ့လေယာဉ်ပြန်တမ်းမှုဆိုင်ရာနဲ့စစ်ဖက်ဆိုင်ရာကျွမ်းကျင်သူတို့ကတော့ဒီလိုပြောဆိုချက်ဟာမဖြစ်နိုင်တဲ့အကြောင်းတုံ့ပြန်ထားပါတယ်။လေယာဉ်ပြက်မကြမီမီတာ9100အမြင့်မှာစတင်ချွတ်ယွင်းခဲ့တာဖြစ်ပြီး IS တို့ရဲ့ဒုံးကျည်ကဒီအမြင့်ကိုမရောက်နိုင်ဘူးလို့ကျွမ်းကျင်သူတို့ကထောက်ပြပြောဆိုကြတာဖြစ်ပါတယ်။လုံခြုံရေးဆိုင်ရာစိုးရင်ချက်ကြောင့်အဓိကဥရောပလေကြောင်းလိုင်းကြီးနှစ်ခုဖြစ်တဲ့ Air France နဲ့ Lufthansa လေကြောင်းလိုင်းတို့ကလည်းဒီဒေသတွေပေါ်ကနေပြန်တမ်းမှုတွေကိုရပ်ဆိုင်မယ်လို့ပြောဆိုထားပါတယ်။ Metro Jet လေကြောင်းလိုင်းငယ်ကနေစီမံခန့်ခွဲတဲ့ Airbus A321 ဟာSham El Sheikh ကနေစနေနေ့မနေ့အာယုံမတက်မီစတင်ပြန်တမ်းပြီး23မိနစ်အကြာမှာရေဒါကနေပျောက်သွားတာဖြစ်ပါတယ်။ဒီနောက် El Arish မြို့ရဲ့တောင်ဘက်ကီလိုမီတာ100လောက်မှာပြတ်ကျခဲ့ရတာဖြစ်ပါတယ်။အီဂျစ်နိုင်ငံရဲ့အရက်ဖက်လေကြောင်းပြန်တမ်းမှုဆိုင်ရာအကြီးအကဲကတော့လေယာဉ်မပြန်တမ်းမီလုံခြုံရေးဆိုင်ရာစစ်ဆေးမှုတွေမှာလည်းပြဿနာတစုံတရာမရှိဘူးလို့ပြောဆိုပြီးလေယာဉ်ပျောက်မသွားခင်မှာလည်းအရေးပေါ်အချက်ပြမှုမရခဲ့ဘူးလို့ပြောဆိုထားပါတယ်ရှင်။
စီးရီးယားရင်းနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲတွေကိုကြိုးဆိုပေးမယ်။သမ္မတဘရှားအယ်လ်အဆဒ်အနာဂတ်မှာဘာဖြစ်သင့်လဲဆိုတဲ့ကိစ္စအတွက်ဆွေးနွေးပွဲတွေနှောင့်နှေးမနေသင့်ဘူးလို့ကုလသမဂ္ဂအတွင်းမှချုပ်မစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံအနာဂတ်ဒါမှမဟုတ်ငြိမ်းချမ်းရေးဆွေးနွေးပွဲအနာဂတ်နဲ့စီးရီးယားဥဆောင်တဲ့စစ်ဆန်ညှိနှိုင်းမှုတွေကိုလူတယောက်တည်းရဲ့ပြဿနာတစ်ခုကဟန်တားထားတာမျိုးမဖြစ်သင့်ပါဘူး။စီးရီးယားသမ္မတအနာဂတ်ကိုပြည်သူတွေကသာဆုံးဖြတ်လိုက်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်လို့မစ္စတာဘန်ကီမွန်ကပြောဆိုပါတယ်။ဒါပေမဲ့တောက်ချနေကကျင်းပတဲ့ဗီယက်နမ်ဆွေးနွေးပွဲမှာစီးရီးယားမှာဖြစ်နေတဲ့တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့တန်တမာရေးဆွေးနွေးပွဲတွေအချိန်မြင့်ဖို့အပါအဝင်အဓိကအချက်တွေကိုနှစ်ဖက်နားလည်မှုရခဲ့လို့အားတက်တဲ့အကြောင်းကုလသမဂ္ဂတွင်းမှချုပ်ကပြောဆိုပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရှိနေတဲ့ကြားကကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်မှာဒီမိုကရေစီနီးလမ်းကျရွေးကောက်ပွဲကျင်းပရေးနဲ့အတူအဆက်အစိုးရနဲ့တိုက်ခိုက်ကြပြစ်ခတ်ရစေးရေးဆွေးနွေးပွဲကျင်းပဖို့လိုအပ်ချက်အပေါ်နိုင်ငံ18နိုင်ငံကကိုယ်စားလှယ်တွေသဘောတူညီမှုရထားပါတယ်။ဒီတော့တွင်အစ္စလာမ်စစ်သွေးကြောအဖွဲ့ကိုတိုက်ခိုက်ဖို့အထူးတိုက်ခိုက်ရေးအဖွဲ့တွေစီလိုရေးအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာစီးရီးယားပြည်ရင်းစစ်မှာအမေရိကန်နိုင်ငံပါဝင်ဖို့ရည်ရွယ်တာမဟုတ်ဘူးလို့နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့မူဝါဒကရှင်းလင်းပြီးအစွန်းရောက်တွေကိုတိုက်ခိုက်ဖို့သာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောဆိုပါတယ်ရှင်။
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်တောင်ကိုရီးယားတရုတ်နဲ့ဂျပန်သုံးနိုင်ငံတို့ကြားဆယ်စုနှစ်တွင်တည်းချီတရှိလာခဲ့တဲ့မပြေလည်နိုင်တဲ့ငြင်းပွားမှုတွေမကြေမလည်ဖြစ်မှုတွေကိုဘေးဖယ်ပြီးသုံးနိုင်ငံနှစ်ပတ်လည်ညီလာခံပြန်လည်စတင်ကြဖို့သုံးနိုင်ငံခေါင်းဆောင်တို့သဘောတူခဲ့ကြပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာအာရှစီးပွားရေးအင်အားကြီးသုံးနိုင်ငံတို့ရဲ့သုံးဖွင့်ဆိုင်ညီလာခံကို2012ခုနှစ်ကတည်းကဆိုရင်ပထမဆုံးအကြိမ်အဖြစ်ကျင်းပနေတာမှာတော့တောင်ကိုရီးယားသမ္မတပတ်ကွန်ဟေရဲ့ဖိတ်ကြားမှုနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတရုတ်ဝန်ကြီးချုပ်လီကတ်ကင်းတို့တက်ရောက်နေကြပါတယ်။ဒုတိယကမ္ဘာစစ်ကာလကကိုရီးယားကျွန်းဆွယ်ကိုဂျပန်တို့သိမ်းပိုက်စဉ်ကိုရီးယားအမျိုးသမီးတွေကိုလိန်ဖျော်ဖြေသူပျော်ရော်စက်တွေအဖြစ်အထမအသုံးပြုခဲ့တဲ့အပေါ်ဂျပန်ဝန်ကြီးချုပ်ဘက်ကဝန်ချတောင်းပန်မှုပြက်ကွက်မှုနောက်တရုတ်နဲ့ဂျပန်ကြားမှာလည်းအရှိတရုတ်ပင်လယ်ပြင်အတွင်းကကျွန်းစုနဲ့ပတ်သက်ပြီးပိုင်နက်ဆိုင်ရာအငင်းပွားမှုတွေကြောင့်သုံးနိုင်ငံညီလာခံကျင့်ပါရေးနှောက်နှေးနေရတာဖြစ်ပါတယ်။ အတိတ်ကအဖြစ်အပျက်တွေကိုတည့်တည့်မှမှရင်ဆိုင်ပြီးအနာဂတ်မှာအကျိုးရှိစေဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေပြန်လည်စတင်ဖို့ဂျပန်ဝန်ကြီးချုပ်အာဘေတရုတ်ဝန်ကြီးချုပ်လီနဲ့သူမတို့သုံးဦးကတိကဝတ်ပြုခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတပတ်ကန်ဟေကလည်းပြောဆိုထားပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးတော့တောင်မြောက်နိုင်ငံခြားစစ်မဲ့ဇုံကိုမနေ့ကတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုလိုက်ပါတယ်။ဝန်ကြီးကာတာဟာတောင်ကိုရီးယားနိုင်ငံဆိုးမျိုးကစစ်မဲ့ဇုံကိုခီးထွက်ခဲ့ပြီးမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆက်နေတဲ့စစ်မဲ့ဇုံရဲ့တောင်ကိုရီးယားနိုင်ငံဘက်ချမ်းနဲ့အနီးဆုံးကွလစ်ကိုတွားရောက်ခဲ့ပြီးအခြေအနေကိုလေ့လာခဲ့တာဖြစ်ပါတယ်။2009ခုနှစ်ကဆောင်ရွက်ခဲ့တဲ့နျူကလ িয়ার စီစစ်နဲ့ပတ်သက်ပြီးတရုတ်၊ဂျပန်၊တောင်ကိုရီးယားနဲ့အမေရိကန်ပါဝင်၅နိုင်ငံဆက်ဆက်ညှိနှိုင်းဆွေးနွေးပွဲကိုမြောက်ကိုရီးယားဘက်ကရပ်ဆိုင်းနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံအနေနဲ့တော့ဒီဆွေးနွေးပွဲကိုဆက်ဆောင်ရွက်ဖို့ဆုံးဖြတ်ထားပြီးမြောက်ကိုရီးယားကိုလည်းဆွေးနွေးပွဲကိုပြန်လာဖို့တောင်းဆိုတယ်လို့ဝန်ကြီးကာတာကပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার စီစစ်နဲ့ပတ်သက်လို့ short ချဆောင်ရွက်ရာကနေလုံးဝကင်းမဲ့အောင်လှုပ်ဆောင်တဲ့လမ်းကြောင်းပေါ်သွားဖို့အမေရိကန်ကာကွယ်ရေးဝန်ကြီးကသတင်းနောက်တီကိုပြောဆိုပါတယ်။ဝန်ကြီးကာတာဟာတနင်္ဂနွေနှောင်းပိုင်းတောင်ကိုရီးယားဆိုးမျိုးမှာကျင်းပမယ့်အမေရိကန်တောင်ကိုရီးယားလုံခြုံရေးပူးတွဲဆွေးနွေးပွဲကိုတက်ရောက်မှာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာခရိုင်တွင်းကအရက်သားတွေနဲ့အစ္စလာမ်ရဲ့အစွန်းရောက် ISIS စစ်သွေးကြွားတို့ကြားထိတိုက်တွေ့မှုတွေမြင့်တက်လာတယ်လို့ဒေသဆိုင်ရာအရာရှိတဦးကပြောဆိုထားပေမဲ့မနေ့စနေနေ့အထိတော့ဒီလိုထိတိုက်တွေ့မှုတွေမတွေ့ရသေးဘူးလို့သတင်းတို့ကဖော်ပြနေကြပါတယ်ရှင
်နေ့နေကင်းသတင်းအစီအစဉ်ကိုမတ်တိန်ကီထိုင်းနဲ့မမိုးဖြူတို့ကပြောပြသွားတာပါရှင်။အခုအတန်လွှင့်နေတဲ့အချိန်မတိုင်ခင်ရန်ကုန်သူဝနာမြို့ဦးစည်ဒီကွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့မဲဆွယ်စည်းရုံးရေးလူထုဟောပြောပွဲကြီးကျင်းပခဲ့ပါတယ်။ပြည်သူတောင်းပေါင်းများစွာတက်ရောက်ခဲ့ကြတာပါ။နိုဝင်ဘာလ10ရက်နေ့စနေနေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာ NLD အနိုင်ရဖို့မျှော်လင့်ချက်အပြည့်ရှိနေပြီးအားလုံးနဲ့လည်းပူးပေါင်းလှုပ်ဆောင်သွားမယ်လို့ဒေါက်အောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်။
အဲ့တော့တချို့ကပြောတယ်တချို့ဆိုတာပေါ့နော်ကျမတို့နဲ့အမြင်ချင်းမတူတဲ့ပုံကိုယ်တွေဖွဲ့စည်းတွေကအာဂရက်ကင်းစင်နေဆိုတော့မယုံဘူးတဲ့အဲ့တော့ကျမတို့စဉ်းစားတယ်ဘာဖြစ်လို့မယုံပါလဲသူတို့စိတ်နဲ့သူတို့များနှိုင်းနေလို့မယုံလားလားလို့စဉ်းစားတယ်ကျမတို့ကအာဂရက်မထားဘူးဆိုတာတနည်းအားဖြင့်လဲမာနလို့ပြောလို့ရပါတယ်ဒါကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကသိခါလို့လဲကျမတို့ကဒီလိုကြည့်ကြတယ်ဒါမှမဟုတ်တချို့ကလဲမာနလို့ချင်လဲကျမလက်ခံပါတယ်မာနလို့ပဲပြောပြောသိခါလို့ပဲပြောပြောကျမတို့ဟာအားလုံးကိုကြောသားရင်သားမခွဲဆက်ဆံရေးဟာတကယ်ကိုသိခါရှိတဲ့အဆင့်ရှိတဲ့နိုင်ငံရေးအဖွဲ့အစည်းများရဲ့တာဝန်ဖြစ်လို့ဘယ်သူ့ကိုမှအာဃာတမထားတဲ့နဲ့အဖွဲ့ချုပ်တရားရာဂိုင်းတို့နိုင်လို့ရှိလို့ရှင်တောင်းမှလက်ကမ်းကြိုဆိုပြီးအတူတွဲပြီးလုပ်ချင်တဲ့စိတ်ရှိပါလေလို့ကျွန်တော်ပြောနိုင်ပါတယ
်ဟုတ်ကဲ့ဒါကတော့ဒေါက်ဆန်းစုကြည်ပြောကြားသွားတာပါအခုလိုရန်ကုန်မြို့မှာပထမဆုံးအကြိမ်ကျင်းပတဲ့ဒေါက်ဆန်းစုကြည်ရဲ့လူထုဟောပြောပွဲထူးခြားချက်နဲ့ပတ်သက်လို့လည်းဒီပွဲကိုရောက်နေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံသတင်းတောက်ကိုစီသူကိုကျွန်မကဆက်သွယ်မေးမြန်းရမှာသူကအခုလိုပြောပါတယ်ရှင်
ထူးခြားချက်ကတော့ဒီနေ့ရန်ကုန်မြို့မှာလုပ်တဲ့ပွဲလည်းဖြစ်တယ်။နောက်ဒီ NLD ရဲ့မဲဆွယ်စည်းရုံးရေးကာလအတွင်းမှာဒေါက်ဆန်းစုကြည်ရဲ့မဲဆွယ်စည်းရုံးရေးနောက်ဆုံးဟောပြောတဲ့ပွဲလည်းဖြစ်တော့ဒူရီကအင်းနဲ့အားနဲ့ကိုတောင်းနဲ့ချီပြီးလာပြီးတော့တောင်းတောင်းထက်တာကိုလာပြီးအားပေးကြပါတယ်ဗျ။အဲ၄နိုင်မှစမဲ့ပွဲကိုမနေ့10နိုင်လောက်ထဲကလူတွေရုံးရုံးနဲ့ရောက်လာကြတာပါဗျ။အဲဒီတော့ဒေါက်ဆန်းစုကြည်ကအထူးသဖြင့်တော့သူကဒီမဲပေးဖို့ရက်နီးလာတဲ့အများအကြောင်းမျိုးမျိုးသောအကြောင်းတက်ချက်တွေနဲ့ချင်းချောက်မှုတွေရှိလာနိုင်တယ်အဲ့ဒီချင်းချောက်မှုတွေကိုလုံးဝဂရုမစိုက်ဘဲနဲ့နိုင်ငံပြောင်းလဲဖို့အတွက်ဒီအပြောင်းအလဲကိုဖော်ဆောင်ပေးနိုင်မဲ့ကိုယ်စားလှယ်လောင်းနေပါတီကိုပဲမဲပေးပါဆိုပြီးတော့သူကတိုက်တွန်းထူးသဖြင့်တိုက်တွန်းသွားပါတယ်ဗ
ျဟုတ်ကဲ့အဲ့တော့ဒီ NLD ရဲ့ကိုယ်စားလှယ်လောင်းနေပေါ့နော်ပါဝင်ရှင်မြိုင်မဲ့ကိုယ်စားလှယ်လောင်းနေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူထူးထူးခြားခြားပြောသွားတာမျိုးရှိလားဘာလို့လဲဆိုတော့ပြီးခဲ့တဲ့ရက်ပိုင်းတွင်းရပဲဒီကိုနိုင်ငံလင်းကိုဒါနဲ့အဲ့လိုခုတ်ခံရတယ်ပေါ့နော်ကိစ္စအကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စတွေရှိတဲ့ခါကျတော့ဒီ NLD ရဲ့ကိုယ်စားလှယ်လောင်းနေရဲ့လုံခြုံရေးဒါမှမဟုတ်ရင်သူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးဒေါက်တာဆန်းစုကြည်ပြောဆိုသွားတာမျိုးရောရှိပါလားရှင
်ဒီ message ကိုရင်းကာလာစတဲ့အချိန်ကစပြီးတော့ဒီနေ့ဒီချိန်ထိလူသားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့တခြားအဖွဲ့အစည်းတွေက NLD ကိုရည်ရွယ်ပြီးတော့တိုက်ခိုက်လာတဲ့တချို့လှုပ်ရက်တွေပုံမှာသူကရုပ်ကော်ပဲကော်မရှင်တိုင်ကြားထားတယ်လို့သူကပြောပါတယ်အဲ့တော့သူကဒီတိုင်တန်းတာတွေအများကြီး ခု100လောက်သူလုတ်ခဲ့ရပါတယ်လေအဲ့တော့ဒီတိုင်တန်းတာတွေကိုဥမာအားဖြင့်ကြည့်မယ်ဆိုရင်ဒါကလူသားဒီမိုကရေစီဖွဲ့ချုပ်ကနီးမှန်လမ်းမှန်ပေါ်မှာပဲရှိနေတယ်တခြားဖွဲ့စည်းတွေကသူတို့ကိုဥတည်ပြီးတော့တိုက်ခိုက်နေတယ်ဆိုတာမျိုးပေါ်လင်းတဲ့အတွက်လူသားဒီမိုကရေစီအဖွဲ့ချုပ်ကပဲမဖြစ်မနေရာနှုံးပြစ်နိုင်အောင်အားပေးကြပါလို့ပဲသူကပြောပါတယ်ဗျအဲ့တော့သူနောက်ထပ်ဆက်ပြောတာကတော့ဒီပြိုင်ဘက်အဖွဲ့အစည်းတွေအနေနဲ့အဆင့်တန်းမရှိတဲ့နီလန်းတွေကိုမတုံးဖို့ဆိုတဲ့သကလုံးကိုသူကတုံးပြီးတော့သတိပေးတော့ဆိုသွားတာရှိပါတယ်ဗ
ျဟုတ်ကဲ့အဲ့တော့အခုဒီဒေါင်ဆန်းစုကြည်ရဲ့လူတို့ဟောပြောပွဲရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီရန်ကုန်တိုင်းပေါ့နော်အရှေ့ပိုင်းခရိုင်ကရဲတပ်ဖွဲ့ကပေါ့နော်တာဝန်ရှိသူတဦးကပြောပါတယ်ရှင်သူတို့လုံခြုံရေးရတာဝန်ယူပေးမယ်ပေါ့လေဆိုတော့အခုဒီလူတို့ဟောပြောပွဲမှာလုံခြုံရေးဆိုင်ရာရဲတွေဘက်ကပေါ့နော်အဲ့ဒါထူးထူးခြားခြားသူတို့လာပြီးတော့စောင့်ကြည့်တာတာဝန်ယူတာမျိုးတွေ့ရပါလားရှင
်အဲကျွန်တော်တို့ဒီကွင်းထဲကိုရောက်နေတဲ့အနေအထားကြီးကြည့်ရရင်တော့ NLD ကလူငယ်လုံခြုံရေးတွေပဲအဓိကထားပြီးတော့ဒီလူတို့ကိုလုံခြုံရေးဖေးထားတာမျိုးကျွန်တော်တို့အဓိကထားပြီးတွေ့ရပါတယ်ဗျအဲသို့တော်လည်းပဲဒီကွင်းနဲ့မနီးမဝေးနေရာမျိုးတွေမှာတော့လူစုလူဝေးတွေရှိနေတာဖြစ်တဲ့အတွက်ဒီရဲတပ်ဖွဲ့ဝင်တွေကကြိုကြားကြိုကြားနေရာ၄၀မှာတော့ယူနီဖောင်းပြည့်စုံတဲ့သူတို့ရှိနေကြတာတွေ့ရပါတယ်ဗျဒါပေမဲ့လူစုလူဝေးတောင်းတဲ့ချီတဲ့လူစုလူဝေးကြီးကိုကာကွယ်ပေးနိုင်ဖို့အတွက်တကယ်ကိုလုံလောက်တဲ့ရဲတပ်ဖွဲ့အင်အားအများကြီးနဲ့လာပြီးတော့လုံခြုံရေးပေးတာမျိုးတော့မဟုတ်ပါဘူးဗျလူစုလူဝေးရှိနေတဲ့အတွက်တစ်စုံတစ်ခုဖြစ်လာခဲ့ရင်စောင့်ရှောက်ပေးနိုင်ဖို့ဆိုတော့ဒီခရိုင်ရဲတာဝန်ရှိသူသက်ဆိုင်ရာနေရာလောက်ကပဲလာပြီးတော့လုံခြုံရေးပေးနေတဲ့အနေအထားမျိုးတော့တွေ့ရပါတယ်ဗ
ျဒါကတော့ဒေါင်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကဒီမဲဆွယ်စီယုံဟောပြောပွဲကိုရောက်နေတဲ့VOA မြန်မာပိုင်းရဲ့သတင်းတောက်ကိုစီသူနဲ့ဓာတ်ရိုက်ဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ရွေးကောက်ပွဲအတွက်ပါတီတွေရဲ့မွဲဆယ်စီယုံရေးအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အခုတော့ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍကိုနားဆင်ကြရမှာပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပရမယ့်ရွေးကောက်ပွဲမှာလူငယ်တွေကိုအဓိကကိုစားပြုတဲ့လူငယ်ကိုယ်စားလှယ်တွေဘာကြောင့်နည်းနေရသလဲဆိုတာကိုတော့ရန်ကုန် VOA သတင်းတောက်ကိုထက်အောင်ကရွေးကောက်ပွဲနဲ့လူငယ်ကဏ္ဍမှာလူငယ်တချို့နဲ့ဆွေးနွေးထားတာကိုနားဆင်ရမှာပါရှင်။
မင်္ဂလာပါခင်ဗျာလူငယ်နဲ့ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုပါရစေဒီတစ်ပတ်ကျွန်တော်တို့ဒီလူငယ်တွေနဲ့စူးစိပ်ပြီးကြတော့ရွေးကောက်ပွဲနီးလာတာနဲ့မြဒီလူငယ်တွေချမ်းမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးကြတော့ဘာတွေပြောနေလဲဆိုတာကျွန်တော်တို့လူငယ်တွေနဲ့အတူပြောကြတာပေါ့ဗျာဆိုတော့ကျွန်တော်နဲ့အတူဒီကျွန်တော်တို့ Young Studio ရဲ့မှာလာရောက်ဆွေးနွေးပေးနေသူတွေကတော့ Matt Tinsa ရှင်းလက်ယူပါသူကတော့ဒီရန်ကုန်လူငယ်ကွန်ရက်ဥက္ကဋ္ဌဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီရန်ကုန်မြို့မှာပဲနေတဲ့ Matt မြို့သက်ခိုင်မှာသူကတော့အင်္ဂလိပ်စာဆရာမဖြစ်ပါတယ်သူကတော့နောက်တစ်ယောက်ကတော့ဒီမန်လေးတိုင်းမှာနေတဲ့ဒီပေါ့နော်ကျောင်းသားတယောက်ဖြစ်တဲ့ကိုကောင်းဆန်ဝင်ပါဆိုတော့ကျွန်တော်တို့ပထမဆုံးတော့ပေါ့လေအားလုံးပဲမင်္ဂလာပါဗျဟုတ်ကဲ
့မင်္ဂလာပါ
ဆိုတော့ပထမဆုံးတော့ဒီကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပဖို့ကဒီ9ရက်ပဲလိုတော့တယ်လိုတဲ့အချိန်မှာလူငယ်တို့ကြာမှာတချို့ကကြည့်ရင်လဲစိတ်ဝင်စားကြရှိရဲစိတ်ဝင်စားကြရှိရဲပေါ့နော်ဆိုတော့ပထမဆုံးမဲပေးမဲ့သူတွေကလည်းတချို့ရွေးကောက်ပွဲကိုမဲပေးဖို့အတွက်သူတို့ရေရင်ခုန်နေကြတယ်အဲ့ဒီအကြောင်းတွေကျွန်တော်တို့ဆွေးနွေးကြအောင်မလားဗျโอเคสรุปประถมสงแมตตินไลชุนเลยนี่เนี่ยวะเนาะม้าก็ดีเรียนกงลุงเหงกุนแยกเยอุกถาเลยဖြစ်တယ်ลุงเหงนี่แหละกูรันเลยลุงเหงเดียวဖြစ်တယ်ပြီးတော့ลุงเหงนี่แหละအမြင်ဆက်ဆံနေတဲ့သူဆိုတော့ဒီลุงเหงကြီးကဒီရွေးကောက်ပွဲနီးလာတဲ့ပြောမှမြပေါ့လေရွေးကောက်ပွဲနဲ့ပတ်သက်ပြီးသူတို့ဘယ်လိုမြင်ကြလဲစိတ်ဝင်စားကြလားဗျာ
လူငယ်တွေမှာဆိုကျွန်မပတ်ဝန်းကျင်မှာတော့ဒီနိုင်ငံရေးဆိုင်ရာတက်ကြွလှုပ်ရှားတဲ့လူငယ်တွေများတယ်။နောက်လူမှုရေးဆိုင်ရာအသိပညာရှိနေတဲ့နော်လူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့လူငယ်တွေများတယ်။ဆိုတော့သူတို့ကိုကြည့်ရင်တော့သူတို့လည်းတက်တက်ကြွကြွပါပဲ။အပြင်မှာတွေ့ရင်လည်းဒီကိစ္စကကျွန်မတို့ရဲ့စကားဝိုင်းတွေမှာအရေးကြီးကိုပြောကြတဲ့အကြောင်းအရာတွေပေါ့နော်။ဘယ်ပါတီကတော့ဘလို့ဖြစ်နေပြီ၊ဘယ်ရွေးကောက်ပွဲကော်မရှင်ကတော့ဘလို့အကြောင်းအရာတွေလှုပ်ဆောင်နေတယ်၊ဘယ်ကတော့မှားယွင်းနေဖြစ်တယ်ဒါတွေကတော့အဓိကဆွေးနွေးဖြစ်တယ်။ဒါပေမဲ့အပြင်မှာလူငယ်ပေါ့ကျွန်မညီမပေါ့ပြောရမယ်ဆိုရင်ကျွန်မညီမတွေကျွန်မညီမတငယ်ချင်းတွေနော်ဒီအငယ်ပိုင်းနေပေါ့နော်သူတို့ညီသားမှဆိုရင်တော့ရွက်ောက်ပွဲကအဲ့လောက်ထိစိတ်ဝင်စားမရှိဘူးသူတို့တိုက်ရိုက်လာရောက်ပြီးမဲဆွဲစီယုံနဲ့လူတွေကလည်းမရှိသလိုဒီလူငယ်တွေကနေလူငယ်တွေကိုပြန်လဲပြောတဲ့သတင်းစကားတော်တော်အားနည်းလို့ပြောရမှာပေါ့နော်ဒီအချက်လက်တွေမြင်တွေ့ရတယ်နောက်တစ်ခုကဒီလူငယ်ကိုယ်စားလှယ်တွေအားနည်းနေသေးတယ်လူငယ်ကိုယ်စားလှယ်လူငယ်တွေကိုစားပြုတ်ပြီးတော့ဝင်ရောက်ရှင်ပြိုင်နေဆိုတော့ကိုလူငယ်ဆိုပြီးတော့ဖော်ညွှန်းပြီးဝင်ရောက်ရှင်ပြိုင်နေလူငယ်ကိုယ်စားလှယ်တော်တော်ရှားပါတယ်သူတို့ကလူငယ်ဆိုတော့သူတို့ကိုသူတို့သိတယ်ဒါပေမဲ့သူတို့လူငယ်လို့ပြောလိုက်တဲ့ခါမှာပြည်သူလူထုကသူတို့ပေါ်မှာယုံကြည်မှုအားနည်းသွားမလားဆိုတော့ပြည်သူလူထုကလည်းလူငယ်တွေပေါ်မှာယုံကြည်မှုတော်တော်အားနည်းအောင်ကျွန်တော်တို့လေ့လာတွေ့ရှိရတယ်ဆိုတော့သူတို့ကသူတို့လူငယ်လို့မပြောတော့ဘဲနဲ့ဒီတိုင်းပဲသူတို့ဝင်ပြိုင်ကြတယ်ဒါတွေကတော့နောက်ပိုင်းတွေမှာအများကြီးကြောင်းနေဖို့လိုအပ်တဲ့အကြံလေးလို့မြင်ပါတယ
်ဟုတ်ကဲ့ပါဒီကျွန်တော်ဟိုတလောကပဲဒီတိုင်းသားဒေသလူမျိုးတွေနဲ့လူမျိုးတွေရှိရဒီ စီစီသွားရပေါ့เนาะသွားရခါမှာဒီလူငယ်တွေနဲ့တင်တော့တွေ့ရပထမဆုံးမဲပေးမဲ့သူတွေကမျိုးစုံပေါ့เนาะတွေ့ရခါမှာသူတို့တွေကတချို့ဆိုရင်ရွေးကောက်ပွဲဆိုတာကိုသိရတချို့ကြတော့မသိကြအောင်တချို့သိရသူတွေကလည်းရွေးကောက်ပွဲကိုတိတ်ပြီးတော့လင်းနဲ့မထားတွေ့ရတယ်ဗျာဆိုတော့ဆန္ဒအမပြောသက်လို့ပါပဲပေါ့เนาะဆိုတော့ကိုကောင်းဆန်ဝင်အနေနဲ့ဒီပေါ့เนาะဒီရွေးကောက်ပွဲမှာပထမဆုံးချိန်မဲပေးရမယ်ဆိုတော့ဒီကိုကောင်းဆန်ဝင်ကရွေးကောက်ပွဲကိုစိတ်ဝင်စားလာဗျာနောက်တော့ကိုကောင်းဆန်ဝင်တို့ရဲ့ဒီတငယ်ချင်းပေါ့เนาะကျောင်းသားပတ်ဝန်းကျင်မှာရောရွေးကောက်ပွဲနဲ့ပတ်သက်ပြီးကြတာဘာတွေပြောကြလဲဘာတွေဆိုနေကြလဲဗျာ
ဟုတ်ကဲ့ကျွန်တော်ကိုရန်လည်းကျောင်းသားတယောက်ပေါ့ပြီးတော့ first holder လည်း first holder ပဲဒါပေမဲ့တင့်ပြောဟိုအတက်တရရဲ့လူတော့မရှိဘူးကျွန်တော်ပတ်ဝန်းကျင်ကျွန်တော်လူငယ်အပိုင်းဝိုင်းတွေရလေတချို့ကြတော့တကယ်အတက်တွေရောလှုပ်ဆောင်ကြရဲဒါပေမဲ့တချို့ကတော့အလိုပဲပေါ့မဲပေးစင်တာလောက်ပဲတည်ဒါပေမဲ့တည်ပြီးအတက်တွေရောမရှိကြတော့ပါဟုတ်ကဲ့များများတော့ပေါ့
ဟုတ်ကဲ့ဟုတ်ကဲ့တော်တော်များများလူငယ်တွေကြားမှာဒီရွေးကောက်ပွဲကဒီတော်တော်နီးလာပြီမဲ့သူတို့ကစိတ်ဝင်စားကြတော့ပေါ့ဆိုတော့မမျိုးသက်ခိုင်ကလည်းပထမဆုံးချိန်မဲပေးမဲ့သူဆိုတော့
ဒီ
ရွေးကောက်ပွဲမှာမဲပေးဖို့အတွက်ဒီပထမဆုံးလက်ကြည့်ရမယ်ခုနှစ်ရက်လောက်ပဲလိုရတဲ့အချိန်မှာဘယ်လိုခံစားရလဲဗျအခုမှဆိုရင်အခုဆိုရင်နိုင်ငံရေးပါတီကလည်းအများကြီးမဲဆွဲနေကြတယ်ဆိုတော့မအနေနဲ့ပထမဆုံးမဲပေးတဲ့အပေါ်မှာဘယ်လိုခံစားရလဲ
အခုတက်ရွေးကြည့်ဆိုလို့ရှိရင်ပထမဆုံး first voter အနေနဲ့ပေါ့နော်ဒီရွေးကောက်ပွဲ2015တွေ့ရွေးကောက်ပွဲမှာမဲထည့်ရတာပါပေါ့အဲ့ဒီအချိန်မှာပထမဆုံးနေနဲ့ဘာဖြစ်လဲဆိုလို့ရှိရင်ဒါပထမဆုံးဒီအသက်ရွယ်အထိမှာလွတ်လပ်ပွင့်လင်းစွာနဲ့ပေါ့နော်ဒီတကာကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ပြင်ရတဲ့အထွေထွေရွေးကောက်ပွဲတခုပေါ့နော်အားကြောင့်စိတ်လှုပ်ရှားမှုလည်းဖြစ်တယ်ပြီးတော့ free and fair ပေါ့လွတ်လပ်ပြီးတရားမျှတဖို့လည်းမျှော်လင့်တယ်ဒီရွေးကောက်ပွဲရနေပြီးတော့အဲနောက်ပြီးတော့ပြည်သူအလုံးရဲ့ဆန္ဒကိုလည်းလေဒီရွေးကောက်ပွဲရနေအမှန်ကန်ဆုံးထုတ်ဖော်နိုင်မှုအခွင့်အရေးလည်းတခုလည်းဖြစ်စေခြင်းတယ
်ဟုတ်ကဲ့ဗျာဆိုတော့ဒီလူငယ်တွေကရွေးကောက်ပွဲနီးလာနေနေမြတ်တချို့လူငယ်တွေမှာဆိုရင်စိတ်ဝင်စားရှိစိတ်ဝင်စားရရှိမယ်နိုင်ငံရေးပါတီတွေကလည်းဒီပါတီများစွာကလည်းပါတီနဲ့တပါဒီအပြိုင်ဆိုင်မဲဆွဲကြတယ်ဒါပေမဲ့တော်တော်များများလူငယ်တွေပြောတာကဒီလူငယ်တွေကိုအတိအကျထားပြီးတော့မဲဆွဲစည်းရုံးမှုတွေတိတ်မလုပ်ကြအောင်ဆိုပြီးတော့ဝေဖန်တဲ့နေထွက်တယ်ပေါ့လေဆိုတော့မတည့်တာရှင်းလင်းရင်နေနေကောလူငယ်တို့ကြာမှနေရသူတယောက်နေနေပေါ့လေဘာကြောင့်လူငယ်တွေဒီရွေးကောက်ပွဲကိုစိတ်ဝင်စားမှုအားနည်းနေရလဲဗျာ
ဟိုလူငယ်တွေကအခုဒီ2010ရနဲ့ရှင်ပေါ့2015ခုနှစ်ကတော်တော်လေးကိုတိုးတက်မှုတော့ရှိပါတယ်2010တုန်းကဆိုတော်တော်အကြောက်တရားနဲ့ဥဆောင်လုပ်ရတဲ့လူငယ်တွေအနေနဲ့လည်းတော်တော်အခက်အခဲတွေအများကြီးကြုံတွေ့ခဲ့ရတယ်2015မှာတော့ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ်လို့ပြောမလားနောက်ရွေးကောက်ပွဲကမ်ပိန်းတွေမှာဒီစေတနာဝန်ထမ်းတွေအနေနဲ့လူငယ်တွေပူးပေါင်းပါဝင်မလားကိုပါတီကကိုစီယုံပေးမလားဟို Facebook မှာပဲကိုကသူရဲကောင်းလုပ်မလားပုံစံမျိုးစုံနဲ့လူငယ်တွေကဟိုပါဝင်နိုင်နေကြပြီပေါ့ဆိုတော့အဲ့ဒီမှာတွေ့ရတာကလူငယ်တွေကဒီရွေးကောက်ပွဲဖြစ်စဉ်ရွေးကောက်ပွဲမတိုင်နီးရွေးကောက်ပွဲဖြစ်စဉ်ရဲနောက်ရွေးကောက်ပွဲအပြီးနောက်ပိုင်းဒီ electoral cycle မှာလူငယ်တွေပါဝင်တော့ပါဝင်နေကြပြီပြောစရာရှိတာကသူတို့ဘယ်လိုနေရာကနေပါဝင်ရမှာလဲဒါပဲပေါ့နော်ဟိုသူတို့ပါဝင်နေရကများသောအားဖြင့်က volunteer ဆိုတော့အခိုင်အခံပေါ့သူတို့ဒီနေရာတွေတွားမဲဆွဲပေးပါသူတို့တွားမဲဆွဲမယ်ဒီနေရာမှာတွားပြီးတော့ဆော်ဝပေးပါတွားဆော်အောင်မယ်ဆိုတော့ volunteer အဆင်မယ်ပေါ့နော်ဒါပေမဲ့တကယ်သူတို့ဝင်ရောက်ပြီးတော့ဝင်ရောက်အရှင်ပြိုင်နဲ့ဒီကိုယ်စားလှယ်တောင်းနေရာတို့နောက်ဝင်ရောက်ပြီးဆုံးဖြတ်ချက်ချပြီးတော့ campaign တွေကိုဥဆောင်စီစဉ်တဲ့နေရာတို့ဒီနေရာတွေမှာတော့လူငယ်တွေတော်တော်ရှာပါပါတွေ့ရပါတယ်ရှေ့ကတော့ရှိနေပါပြီဒါပေမဲ့ရှာပါတယ်ပေါ့ဆိုတော့ဒါတွေကလူငယ်တွေပေါ်မှာနည်းနည်း motivation လို့ပြောရဲသူတို့စိတ်ဆော်မှုအားဟိုငါတို့ကတွားပြီးတော့ဟိုမှာတောက်ကူနေရတယ်ဆိုတဲ့အဆင်ပဲရှိတယ်သူတို့ကိုယ်တိုင်ဥဆောင်ရတဲ့အပိုင်းတွေကအားနေတယ်ဒါတွေကလည်းအကြောင်းအရာတူဖြစ်နေမယ်နောက်တစ်ခုကသူတို့ကိုယ်တိုင်ဒီကျောင်းပညာရေးရအစပါเนาะဒါတွေကအများကြီးဆက်ဆက်မှုရှိတယ်။သူတို့ဒီတချို့ကျွန်တော်တို့မြင်နေရကြားနေရတချို့ကျောင်းတွေမှာဆိုရင်ဒါဘယ်ပါတီကိုသွားကြိုလို့ရိုက်ခံရတာ။ဒါတွေကဟိုဒါတွေကဘလောက်တောင်ဖြစ်နေမလဲ။ဒါသတင်းမီဒီယာမှာတက်လာလို့ကျွန်တော်တို့သိရတယ်။ဒါပေမဲ့အဲ့လိုမျိုးသတင်းမီဒီယာမှာမတက်လာဘဲနဲ့ဟိုတော်ဝိုက်တော်နီးအဖြစ်เนาะလူငယ်တွေဟိုသွားဖိနှိပ်ထားတဲ့ပုံစံတွေဘယ်သူ့ကိုထောက်ခံရင်တော့ဘယ်လိုဖြစ်မလဲ။ဘယ်သူ့ကိုထောက်ခံရင်တော့ဘယ်လိုဖြစ်မလဲ။ဒါတွေကအများကြီးကျွန်တော်မမြင်နိုင်တာတွေရှိနိုင်တယ်။ဆိုတော့ပတ်ဝန်းကျင်မိဘနောက်ကျွန်တော်တို့အရင်ကတည်းကဒီပညာရေးကအားမပေးခဲ့ဘူးဒီနိုင်ငံကိစ္စတွေကိုဆိုတော့ဒါတွေကအများကြီးဒီအကြောင်းအရာတွေဆက်ဆက်ပြီးတော့လူငယ်တွေအနေနဲ့ကအခုချိန်မှာငါတို့ကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ရင်ကောင်းမလားဒါမှမဟုတ်ကိုယ်တိုင်ပဲလူများပြောတဲ့အတိုင်းပဲလိုက်သွားရင်ကောင်းမလားသူတို့ကတော်တော်ကြီးကိုဒိုင်လဲမပါဘောနော်တွေးရဖြစ်ရပါတယ်ဟုတ်
ဆိုတော့ဟိုလူမပြောသလိုပဲလူငယ်တွေကြားမှာဒီနိုင်ငံကဘယ်လောက်ပဲပွင့်လင်းပွင့်လင်းသူတို့ရဲ့ကြားမှာတော့ဒီအကြောက်တရားလေးကတော့အနည်းငယ်များရှိနေတယ်အဲ့ဒါပတ်သက်ပြီးအဲ့ဒါအကြောင်းလေသူတို့ကဒီနိုင်ငံရေးပေါ့เนาะသူတပြင်ရွေးကောက်ပဲသူတို့နည်းနည်းစိတ်ဝင်စားမှုနည်းနေရလို့ပဲဆိုရမှာပေါ့เนาะဟုတ်ကဲ့အခုဆိုရင်ဒီရန်ကုန်မြို့မှာလည်းကျွန်တော်တို့ကြည့်ရဆိုရင်ဒီအေးနေမြို့တွေနေတော့ဒီရဲ့ကြည့်ရအသီးသီးပေါ့เนาะနေဒေသအသီးသီးကနေလာပြီးအလုပ်လုပ်ကြတဲ့သူတွေလည်းရှိရရှိတော့တော်တော်လေးများပါတယ်မြို့ကြီးတွေကိုလာလုပ်ကြတဲ့တွေရနေဆိုတော့သူတို့တွေနေနေပေါ့เนาะရွေးကောက်ပွဲမှာတကယ်ပဲသွားပြီးမဲပြန်ပေးဖို့ရှိမလားပေါ့เนาะကြိုတင်မဲကိစ္စနောက်တစ်ခုကတော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပုံစံ3ကကြီးနဲ့မဲပေးလို့ရမယ်ကြိုတင်မဲပေးလို့ရမယ်နိုဝင်ဘာလ9ရက်နဲ့6ရက်နဲ့9ရက်မှာမဲပေးလို့ရမယ်လို့ပြောတယ်ဒါပေမဲ့တော်တော်များများသိတဲ့အချိန်မှာတော်တော်များများစီသွားတဲ့အချိန်မှာအဲ့လိုမျိုး သိရပေါ့နော်ကြိုတင်မဲ့အဲ့လိုပြီးလို့ရတယ်ဆိုတော့တော်တော်များများတော်တော်ကိုနည်းပါတယ်တဲ့အဲ့လိုအသိပညာပေါ့နော
်
ဆိုတော့ဟိုကုကောက်ဆံဝင်အခုဆိုရင်နယ်မျိုးလေးကနေပြီးတော့ဒီရန်ကုန်လားလှုပ်လှုပ်တကယ်ဆိုတော့ကုကောက်ဆံဝင်အနေနဲ့ရောဒီကြိုတင်မဲ့ပဲပြီးသွားဖို့ရှိလာဗျာဒါမှမဟုတ်ဘူးဆိုရင်ဒီနိုဝင်ဘာလ10ရက်နေ့မှာနယ်ကိုသွားပြီးကြတော့မဲပြန်ပြေးဖို့ရှိလာဘယ်လိုအခြေအနေမှာရှိလဲ
ဟုတ်ကဲ့ကျွန်တော်မဲစင်းရတော့နေမှာပဲပေါ့ဒါပေမဲ့ကျွန်တော်အခုလက်ရှိရန်ကုန်မှာရောက်နေဆိုတော့နောင်လား10ရက်နေ့ကိုကျွန်တော်ပြန်ဖို့တော့အစီအစဉ်မရှိဘူး
โอเค
มาเปิดละจองပြီးတော့ဟိုကျုံနေမဲပေးဖို့ဆိုရတယ်ဒီမှာတိတ်ပြောဆင်းပြီးပြောကျွန်တော်အခုလောဆယ်ထီအောင်မဲပေးဖို့ဟာဆင်းပြီးလောက်ဟုတ်ကဲ့
ဆိုတော့ဘာကြောင့်များဒီနေပြန်ပြီးကကြတော့မပေးပြင်ပါလဲဗျာ၈ရက်နေမှာလေ
နေပြန်ပြီးပြီကျွန်တော်ဒီလာလဲခဏပဲပြီးတော့မဲပြီးတော့ပြောင်းလဲမှုဆိုတာဘယ်လိုပြောင်းလဲမှာလဲပေါ့မယုံကြည်ရတဲ့ကြောင်ပေါ့ပါတီကြီးကိုလဲကျွန်တော်တိတ်ပြောဝမ်းဖြစ်တာတဲ့ကြောင်မဲပေးဖို့တိတ်စီနေမရှိဘူး
ဟုတ်ကဲ့ဗျဆိုတော့ဟိုတော်တော်များများလူငယ်တွေပြောတဲ့အတိုင်းပါပဲနိုင်ငံရေးပါတီတွေရဲ့ message စီရင်မှုတွေကလူငယ်တွေစီကိုတိတ်မရောက်ဘူးဆိုရင်တပေါ်များတက်ရောက်နေမလားဖြစ်မလားပဲเนาะဟုတ်ကဲ့ဆိုတော့ဟိုတချို့နိုင်ငံရေးပါတီကနိုင်ငံရေးအခုဆိုရင်နိုင်ငံရေးပါတီရဲ့တော်တော်များလာပဲဒါပေမဲ့နိုင်ငံရေးပါတီက message အခါမှာရင်ရေးကောက်ပွဲတွေမှာဆိုရင်ကြုံတွေ့ရတာရှိတာကသူတို့နာမည်ဆန္ဒအတွက်ဘာလို့ပေးမယ်ညာလို့ပေးမယ်လို့ပြောတယ်ဒါပေမဲ့တကယ်ရေးကောက်ပွဲပြီးတဲ့အချိန်မှာလုပ်ပေးမှုကထိရောက်မှုကနည်းပါးရယ်ပေါ့เนาะဆိုတော့ပြည်သူတွေကလည်းအဲ့အပြောင်းလဲဆိုတာကိုလိုတော့လိုချင်တယ်ဒါပေမဲ့တိတ်မယုံကြည်ကြတယ်ရှိပါတယ်ဆိုတော့မပြောသက်ခံနေတယ်ပထမဆုံးအချိန်မဲပြရမယ်ဆိုတော့ပေါ့နော်ဆိုတော့အပြစ်တကယ်ပဲဒီနိုင်ငံကပြောင်းလဲမှုကြုံလာနိုင်မှာမလားအစိုးရတက်လက်ထမှာဘလို့တွေပြောင်းလဲမှုတွေဖြစ်လာနိုင်မယ်လို့ယုံကြည်လဲဗျအ
ဲအခုနောက်ပြောသလိုပဲပေါ့လူငယ်တွေကတိတ်ပြီးတော့ယုံကြည်မှုမရှိဘူးလေဒီထရီရေကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောင်းလဲမှုတကယ်ဖြစ်ပါမလားလို့ပေါ့ဘာဖြစ်လို့လဲဆိုလို့ရှိရင်အရင်အစိုးရလက်ထက်မှာတော့လည်းတို့တွေဒီမဲဆွဲကာလမှာလည်းတို့အတီးတီးတီးတို့နေရာအတီးတီးမှာတို့ပြောကြတယ်ပေါ့ဘာကြီးဘာကြီးလုတ်ပြီးမဲ့တကယ်တမ်းကျတော့တို့လုတ်လိုက်တဲ့တက်တန်းအတွင်းမှာပေါ့ပြောင်းလဲမှုဆိုတာတကယ်မပြောပါလောက်အောင်ပဲဘာမှထူးထူးခြားခြားပြောင်းလဲမှုရယ်လို့မရှိခဲ့ဘူးပေါ့နော်အဲ့လိုမျိုးကြောင့်လည်းလူငယ်တွေမှာယုံကြည်မှုယော့လာတယ်ဒါပေမဲ့ဒီတစ်ခါရေကောက်ပွဲမှာကျတော့လွတ်လပ်ပွင့်လင်းတယ်ပေါ့အကုန်လုံးကတို့ရဲ့မဲဆန္ဒနဲ့အသေးသေးမှတို့သွားပြီးတော့မဲဆွဲစည်းရုံးမှုတွေလှုပ်လာကြရဲ့အဲ့ခါမှဆိုလို့ရှိရင်အဓိကအားပြိုင်တာဆိုရှင်အာနာယပါတီဟိုအာနာယပါတီရဲ့ပြီးတော့ LND ပါတီရဲ့ပေါ့နော်အဲ့ဆိုရှင်အဲ့တို့နှစ်ခုစလုံးနားထောင်ကြည့်တဲ့ခါမှအာနာယပါတီတို့ပြောတဲ့မဲဆွဲစည်းရုံးတဲ့ဇာကဗာလဲဆိုရှင်တို့ပါတီကအစိုးရဆက်ပြီးတော့ဖြစ်ခွင့်ရမယ်ဆိုလို့ရှိရင်တို့အမျိုးဘာသာတာသနာကိုစောင့်ရှောက်ပါမယ်ဆိုပြီးတော့တို့ပြောတဲ့ဇာကကိုသုံးတာအဲ့ဒီစကလုံးသုံးတာလှိုင်းလှိုင်းတွေ့ရတယ်ပေါ့နော်ဒီ LND ပါတီမှာကြတော့တွေ့ရတာအခုတကယ်အဲလက်တလုံးမှာလူငယ်ဒီမြန်မာနိုင်ငံမှာတကယ်ကြုံတွေ့နေရတာဗားတွေလဲလူငယ်တွေအလုတ်ကန်အခွင့်အလမ်းရှားပါတာတွေပြီးလို့ရှိရင်ပညာရေးမှာနှိမ့်ကြတာတွေပေါ့ဒီအရင်နဲ့ပတ်သက်ပြီးတော့ဒီ LND ရဲ့မဲဆွဲစည်းရုံးမှုတွေမှာတွေ့ရတယ်လေအဲဆိုတော့တကယ်တမ်းကိုသူတို့နှစ်ခုကိုချိန်ခွင့်ရှာထိုးကြည့်မယ်ဆိုလို့ရှိလို့ရှိရင်အဲဒီအမျိုးဘာသာသာသနာကပဲအခုချိန်မှာတကယ်ရေးကြီးနေသလားဒါမှမဟုတ်လို့ရှိရင်အခုနောက်ပြောတဲ့အလုတ်ကန်အခွင့်အလမ်းတွေကနေ့စဉ်လူတွေရဲ့စာဝတ်နေမှုမှာဆိုလို့ရှိရင်တကယ်အလုတ်ကန်အခွင့်အလမ်းရှားပါတာတွေအခုနောက်ဟာတွေကြုံတွေ့နေရတာအရေးကြီးဆုံးပဲပေါ့နော်အဲဒါကြောင့်ဒါတွေပြောင်းလဲမှုတွေ
တကယ်ပဲတကယ်ပဲဒီပေါ့နော်ဒီနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲပြီးရင်အစိုးရအသိဉာဏ်တက်နိုင်မယ်ဆိုရင်နိုင်ငံကတကယ်ပဲပြောင်းလဲသွားမယ်လို့ယုံကြည်လားဗျ
ရှုံးကြည့်ပါတယ်အပြောင်းလဲအကုန်လုံးပြောင်းလဲဖို့ကြီးမမျော်လင့်ပါဘူးဘာလို့လဲဆိုရှင်တဖြည်းဖြည်းချင်းသွားရမှာပဲလေပြောင်းလဲမှုတွေအများကြီးလုံနေကြအဲဒါကြောင့်အထိုက်လျောက်ပြောင်းလဲမှုတော့ဖြစ်သွားမှာပါအစိုးရတည်းရဲ့တက်ခွင့်ရသွားမယ်ဆိုလို့ရှင်
ဟုတ်ကဲ့ဗျကျွန်တော်ဟိုတလောကပဲဒီလူမှုကွန်ရက်ဟိုအာတွေ့တာကဒီရန်ကုန်လူငယ်ကွန်ရက်အနေနဲ့လူငယ်တွေရွေးကောက်ပွဲမှာပို့ပြီးတော့ညံ့ညံ့ဆဆပါဝင်လို့ရအောင်ပေါ့လေဒီလူငယ်တွေကိုရွေးကောက်ပွဲနေ့လာဆောင်ကြည့်ရဲ့အတွက်ပေါ့နော်သူ volunteer လို့ခေါ်မလားသူစင်နာဝင်တန်းပေါ့နော်ဟုတ်ကဲ့စင်နာဝင်စက်အော်ဒီလေးလာဆောင်တိမဲ့သူတွေကိုခေါ်နေရတွေ့ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးကြတော့လူငယ်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်ရွေးကောက်ပွဲကဘယ်နေရာတွေမှာစောင့်ကြည့်မလဲလူဘလောက်အင်အားများရှိပါလဲဗျဘလို့တွေများလူငယ်တွေကိုဒီ train လုပ်ပေးနေပါလဲ
ဆိုတော့ကျွန်တော်တို့ဒီအခုဒီစီမံကိန်းပေါ့နော်ရေကောက်ပွဲစောင့်ကြည့်လိုက်တာရေစီမံကိန်းကထူးခြားတာတစ်ခုကဒီနှစ်ကိုကျမတို့ဒီလူငယ်တီးတန့်ပေါ့နော် youth thematic လို့ပြောရဲလူငယ်ကိုအဓိကဦးစားပေးပြီးလုပ်တဲ့စီမံကိန်းဖြစ်တယ်ဆိုတော့အခုကရွေးကောက်ပွဲစောင့်ကြည့်ရဲ့ project အများကြီးရှိနေတယ်ဖွဲ့စည်းတွေကလည်းလုပ်နေကြတယ်ဒါပေမဲ့ကျမတို့လုပ်တာကတော့လူငယ်တီးတန့်ပေါ့နော်လူငယ်တွေအသက်16နှစ်ကနေ35နှစ်အတွင်းမှာရှိနေတဲ့လူငယ်တွေကိုလစ်လာစောင့်ကြည့်ဖို့အတွက်ကိုဒီ16နှစ်ကနေ35နှစ်အတွင်းမှာရှိနေတဲ့လူငယ်စေတနာဝန်ထမ်းတွေကျမတို့ဖိတ်ခေါ်တယ်သူတို့တွေကလစ်လာစောင့်ကြည့်သူတွေအနေနဲ့ကျမတို့တင်နန်းတွေပေးတယ်အတင်းနဲ့ရပြီးတဲ့အခါမှာသူတို့ဒီမဲဒီရွေးကောက်ပွဲနေကြရင်သူတို့ကအဲသူတို့နဲ့ရွယ်တူလူငယ်တွေရဲ့အာသူတို့ရဲ့ပူးပေါင်းပါဝင်မှုတွေဘာကြောင့်မပါဝင်ကြရလဲဘာကြောင့်ပါဝင်ကြရလဲသူတို့ကဘာအခက်အခဲရှိတယ်လဲစတန်းတွေလည်းကောင်းမှာပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့အဓိကလုပ်နေတယ်ဆိုတော့ဒါကိုလုပ်တာကအခုရန်ကုန်လူငယ်ကွန်ရက်အနေနဲ့ကကျွန်တော်မြို့နယ်44မြို့နယ်မှာအဲကျွန်တော်တို့ဒီ လူငယ်ပေါင်း180နဲ့ကျမတို့မဲရုံနှစ်ခုစီကိုတမျိုးနဲ့နှစ်ခုစီကျမတို့လည်လာဆောင်ကြည့်သွားဖို့ပြင်ဆင်နေပါတယ်။အဲ့လိုပဲကျမတို့တိုင်းနဲ့ပြည်နယ်အကုန်လုံးမှာလည်းသူ့လူငယ်ကိုရက်တည်းရဲ့ဒီကိုယ်စားလှယ်တွေနဲ့လှုပ်ဆောင်နေရတယ်အများကြီးရှိရယ်ကျမတို့ဒါတနိုင်ငံလုံးအနေနဲ့လုပ်နေတဲ့ project ဖြစ်ပါတယ်။တနိုင်ငံလုံးဆိုရင်တော့ဒီလူငယ်ကိုယ်စားလှယ်အားလုံးပေါင်း1300နီးပါးလောက်နဲ့ကျမတို့တနိုင်ငံလုံးကိုလည်လာဆောင်ကြည့်သွားဖို့ရှိပါတယ်။
Okay တိုင်းနဲ့ပြည်နယ်14ခုလုံးမှာဒီလည်လာသွားမယ်ပေါ့နော
်။ Okay ရှင်ဟ
ုတ်ကဲ့ပြ။ဆိုတော့ဒီရွေးကောက်ပွဲကလည်းတပတ်ပဲလိုရတယ်ခဏရက်ပဲလိုရတဲ့အချိန်မှာဒီပြည်သူ့ရွေးကောက်ပွဲကော်မရှင်ကပြောထားတဲ့အတိုင်းပဲတကယ်ပဲလွတ်လပ်ပြီးတော့တရားမျှတရွေးကောက်ပွဲဖြစ်မလား။ဘာမို့ပြည်သူတွေရဲ့ရင်ထဲအသေးတွေကလာတဲ့မဲတပြားကပဲတိုင်းပြည်အနာဂတ်မှာဘယ်လောက်ထိပြောင်းလဲသွားမလဲပေါ့နော်။နောက်တစ်ခုကလူငယ်တို့တွေကဒီရွေးကောက်ပွဲမှာဘယ်လိုပြောင်းလဲပတ်သက်သွားမလဲဆိုတော့ကျွန်တော်တို့နောက်တစ်ပတ်တနင်္ဂနွေနေ့မှာကျင်းပမယ်ဒီအထွေထွေရွေးကောက်ပွဲကြီးမှာရင်ခုန်စားနဲ့စောင့်ကြည့်ကြတာပေါ့ဗျာ။ဟုတ်ကဲ့ပြ
။
ဆိုတော့ကျွန်တော်တို့ဒီတစ်ပတ်အတွက်လူငယ်နဲ့ရွေးကောက်ပွဲအထူးစီစဉ်ကတော့ဒီလောက်ပါပဲဗျာ။ဒီနောက်တစ်ပတ်မှာကျွန်တော်တို့ပြန်လည်ဆုံတွေ့ပါဦးမယ်။ကျွန်တော်နဲ့ဒီ live ဆင်းနေပေးတဲ့သူအားလုံးအကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ
။ဒါကတော့ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍကို VOA သတင်းတောက်ကိုထက်အောင်ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ရန်ကုန်တိမ်ကြီးဆေးရှိနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့ဆန္ဒပြကြတဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မကြခင်မှာလည်းရွေးကောက်ပွဲအထူးစီစဉ်တွေကိုဆက်လက်တင်ဆက်ဖို့ရှိပါတယ်တနင်္ဂနွေညနေခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးခွင့်ပြုကာလနိုဝင်ဘာလ6ရက်နေ့ည12နာရီမှာအဆုံးသတ်တော့မှာပါတမတ်တဲ့အချိန်ကာလ2လတာအတွင်းနိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေရဲ့မဲဆွယ်စည်းရုံးမှုမှာလုံခြုံရေးအခက်အခဲတွေဘယ်လိုကြုံခဲ့ရသလဲနောက်ပြီးပါတီတွေအပေါ်ထောက်ခံကြသူတွေကန့်ကွက်ကြသူတွေအကြားဘယ်လိုတင်းမာမှုအခြေအနေတွေရှိခဲ့ကြသလဲကျင်းဝင်းနဲ့မညီတဲ့သတင်းမီဒီယာအာဏာလုပိုင်ခွင့်စတာတွေကိုဘလို့အသုံးပြုပြီးမဲဆွယ်ခဲ့ကြပါသလဲစတဲ့အနေအထားတွေကိုမဆုမွန်ကစူးစီးတင်ပြမှာပါရှင
်ဟုတ်ပါတယ်မကြခင်ရပိုင်းအတွင်းမှာပဲ2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပပြုလုပ်တော့မှာဖြစ်ပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးနဲ့တိုင်းရင်းသားနယ်မြေတွေအသီးသီးမှာပါဝင်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေမဲဆွယ်စည်းရုံးရေးအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုစက်တင်ဘာလ9ရက်နေ့မနက်6နာရီကနေစလို့ခွင့်ပြုခဲ့တာဖြစ်ပါတယ်မဲဆွယ်စည်းရုံးခွင့်ကာလကိုတော့နိုဝင်ဘာလ6ရက်နေ့ည12နာရီအထိနောက်ဆုံးထားစည်းရုံးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ဒီလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်နဲ့မဲဆွယ်စည်းရုံးခွင့်ပေးထားတဲ့သတ်မှတ်ကာလအတွင်းမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းတွေကြားအပြန်အလှန်တရားစွဲဆိုမှုတွေထောက်ခံသူနဲ့ကန့်ကွက်သူကြားတင်းမာမှုတွေနဲ့နိုင်ငံရေးပါတီတွေကြားမဲဆွယ်စည်းရုံးစဉ်လိုက်နာကျင့်သုံးရမယ့်ကျင့်ဝတ်တွေကိုဖောက်ဖျက်ခဲ့တာတွေရှိတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်စည်းရုံးတင်းမာမှုတွေရှိနေစေနယ်မြေမတည်ငြိမ်မအေးချမ်းနိုင်သေးတဲ့တိုင်းရင်းဒေသတချို့မှာမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေအဓိကကြုံခဲ့ရတာကတော့လုံခြုံရေးအခက်အခဲပဲဖြစ်ပါတယ်ပါတီကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးကိုကိုယ့်ပါတီကပဲကိုတာဝန်ယူခဲ့ရတဲ့အနေအထားဖြစ်ပါတယ်လို့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒုဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ်
ကျွန်တော်တို့အဓိကတော့ပြည်ပြည်နယ်ဘက်ကိုသွားတဲ့အခါကျတော့အဲ့တော့ပြည်ပြည်နယ်မှာတော့ဘာမှအခက်အခဲမရှိပါဘူး။သို့တော်လည်းပဲဒီလုံခြုံရေးတို့ဘာရေးတို့ဆိုတာကိုယ့်ဟာကိုယ်ယူရတာအေးပဲဒီကိုယ့်နဲ့ကော်မရှင်ရတဲ့စီစဉ်ပေးတာမရှိပါဘူး။ဒီသွားခဲ့တဲ့နေရာကတော့ကျွန်တော်ဒီရှမ်းတိုင်းသားတွေရှိတဲ့နေရာပဲအဓိကသွားပြီးတော့စီးရုံးတဲ့အတွက်ကြောင့်ရွေးကောက်ပွဲပေါ်မှာကတော့သူကမဲထဲပုံထဲနီးပဲအဓိက नाम ले रहे खाजा ऐरा पे दी का रा मेथे राखो आ तो नाम ले चालो ऐरा को पे सिखले से शिविया पड़े
मैसे सियों सिंकाला ट्वेन नए पार्टी डे जा चंडू नियारा रिगो अधी का मिंटू जाती के आराने पतलूले म्यामा इंस्टीट्यूट फॉर डेमोक्रेसी का डायरेक्टर डाउ और सोमिंगा कुलो प्योप्या बारे
ကျွန်တော်တို့ကြည့်ရတယ်အခုဒီမှာဟိုပရိုတော့ကွန်တက်တွေကိုချိုးဖောက်တယ်ဆိုတော့ပုံစံမျိုးတွေလည်းကျွန်တော်တို့ကြည့်ရတာတွေကိုတရင်နေတွေကနေသင်ကြည့်ရတယ်ပေါ့နော်ဟုတ်ကဲ့ပြီးတော့ဒီတချို့ဒီစာရီမှာဆိုရင်ဥပဒေအရကူကဖောက်ပြမှုတွေကိုကျွန်တော်တို့တွေ့ရတယ်ဥပမာဆိုလို့ရှိရင်ဟိုတစ်ပတ်ကလည်းကျွန်တော်တို့ပြောခဲ့ရပေါ့နော်ဟိုကအစိုးရဖောက်ဝင်နေနေနဲ့
မဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာနိုင်ငံရေးပါတီတွေဘက်ကကျင့်သုံးရမယ့်ကျင့်ဝတ်တွေလိုက်နာခဲ့ခြင်းရှိမရှိဆိုတာနဲ့မဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာနိုင်ငံရေးပါတီတွေဘက်ကကျင့်သုံးရမယ့်ကျင့်ဝတ်တွေလိုက်နာခဲ့ခြင်းရှိမရှိဆိုတာနဲ့မဲဆွယ်စည်းရုံးစဉ်ဘလို့အနေထားမျိုးရှိခဲ့တယ်ဆိုတာကိုမြန်မာနိုင်ငံရေးအကဲခဲဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ်ကိ
ဟိုလောက်ရက်တွေပေါ့နော်တနည်းအားဖြင့်တော့တချို့ဖြစ်စဉ်တွေကဥပဒေအရာခွင့်မပြုထားပေမဲ့လည်းဟိုဥပဒေကိုလက်တလုံးချလုပ်ပြီးတော့နော်ဥမာတိုက်ခိုက်မှုတွေပြစ်တင်ရှုံချမှုတွေလောက်တာမျိုးတွေ့ရတယ်နောက်တစ်ခုတွေ့ရတာကဘာလဲဆိုတော့လက်ရှိအာဏာရပါတီကနေပြီးတော့ဒီအစိုးရနဲ့ပြည်သူပိုင်သတင်းမီဒီယာကိုအတုံးချပြီးတော့ဟိုမင်းဆွေစီယုံတဲ့ကိစ္စပေါ့အစိုးရပိုင်သတင်းစာအပြည်သူပိုင်သတင်းစာမှာထည့်လာတာမျိုးနောက်အာဏာရပါတီကိုတစ်ဖက်ဆောင်းနေဟိုမင်းဆွေပြီးတဲ့ဘက်ကိုဥတီတာကိုတွေ့ရတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူလူထုအနေနဲ့မြေတီကိုယ်စားလှယ်လောင်းကိုဆန္ဒပြုရမယ်ဆိုတာစိတ်ဆုံးဖြတ်နိုင်ရန်အလွန်ကနိုဝင်ဘာလ6ရက်နေ့ည12နာရီကနေစလို့နိုဝင်ဘာလ8ရက်နေ့ရွေးကောက်ပွဲပြီးတဲ့အထိရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွေစည်းရုံးရေးတွေကိုရပ်နားရမယ်လို့ထုတ်ပြန်ထားတာပါဒါအပြင်မဲဆွေစည်းရုံးနဲ့ကြေညာပိုစတာတွေကိုလည်းနိုဝင်ဘာလ6ရက်နေ့ည12နာရီကနေစလို့ဖြုတ်သိမ်းပေးရမှာဖြစ်ပါတယ်မဖြုတ်သိမ်းပေးခဲ့ရင်သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ကသက်ဆိုင်ရာမြို့တော်စီပင်သားရဲကော်မတီကိုဖြုတ်သိမ်းစေမှာဖြစ်ပြီးဖြုတ်သိမ်းစဉ်ကုန်ကြစရိတ်ကိုသက်ဆိုင်ရာကိုယ်စားလှယ်လောင်းကပေးချေရမယ်တာဝန်ဖြစ်တယ်ဆိုတာကိုလည်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြပြသွားတာပါရှင်။အခုတော့နိုင်ငံရေးပါတီတွေနဲ့မိတ်ဆက်တဲ့အစီအစဉ်ကိုထုတ်လင်းမှာပါ။ပထမဦးဆုံးလူနည်းစုအခွင့်အရေးတွေကိုကာကွယ်ဖို့ဦးစားပေးလှုပ်သွားမယ်လို့ဆိုတဲ့ကမန်အမျိုးသားတွတ်တက်ရေးပါတီရဲ့ပါတီမူဝါဒတွေနဲ့ရွေးကောက်ပွဲကတိတွေကိုသိရမှာဖြစ်ပါတယ်။မြစ်မခမီဒီယာကနေတင်ဆက်ထားပါတယ်ရှင်။
နိုင်ငံအားလုံးအခွင့်အရေးတန်းတူညီမျှရှိရေးအတွက်လှုပ်ဆောင်မယ်ဆိုတဲ့ကမန်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာလာမယ့်ရွေးကောက်ပွဲကိုရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းတို့ကနေဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်။စုစုပေါင်းကိုစလဲ၄ယောက်နဲ့အမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်နယ်လွှတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်။ကမန်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌဦးပါသူကတော့သူတို့ပါတီရဲ့မူဝါဒကိုအခုလိုပြောပါတယ်
။ပါတီရဲ့မူဝါဒတွေကတော့ခုနအငယ်ပြောသလိုပေါ့အငယ်တို့ရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေဆုံးရှုံးနေတာရှိတယ်အဲ့ဒီအခွင့်အရေးတွေကိုကာကွယ်ဖို့နောက်တစ်ခါအငယ်တို့ရဲ့ပြည်နယ်မှာလူနေဖို့အဆင့်အတန်းနင်းကြနေတဲ့ကိစ္စတွေကိုမြင့်တင်ပေးဖို့နောက်တစ်ခါဒီတနိုင်ငံလုံးမှာရှိတဲ့နိုင်ငံသားအလုံးရဲ့အခွင့်အရေးတန်းတူညီမျှရရှိဖို့အတွက်စီးပွားရေးကျန်းမာရေးလူမှုရေးဆိုလိုပေါ့အဲ့ဒီကိစ္စလေးတွေမှာအတက်တာပါဝင်ကူညီနိုင်ဖို့အတွက်အင်္ဂလိပ်လိုခဲ့တာဖြစ်ပ
ါဒါမဲ့ရွေးကောက်ပွဲအတွက်ပြည်သူတွေကိုမဲဆွေတဲ့အခါမှာတော့မလုံနိုင်တဲ့ဂရီတွေမပေးဘူးလို့ဒုတိယဥက္ကဋ္ဌဥပဒုကအခုလိုပြောပါတယ
်အင်္ဂလိပ်ကတော့မဖြစ်နိုင်တာတော့ဂရီမပေးပါဘူးမဲဆွေစည်းရုံးတဲ့အချိန်မှာတော့အခုနကပြောတဲ့ပြည်သူလူထုရဲ့လိုအပ်ချက်အချို့အလုံးပြည့်စုံအောင်တော့အင်္ဂလိပ်လုံးမပေးနိုင်ဘူးဆိုတော့ဒါတကယ်လို့အစိုးရဖွဲ့လာလို့ရှိရင်လည်းအစိုးရဖွဲ့နဲ့အင်္ဂလိပ်နဲ့ပူးပေါင်းပြီးတော့တိုင်းသားပါတီနဲ့ပူးပေါင်းပြီးတော့အနိုင်ရတဲ့ပါတီကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမှာပေါ့ဒီလူတွေရဲ့လိုအပ်ချက်တွေအများကြီးရှိတယ်မြန်မာနိုင်ငံမှာဒီဒေသမှာလို့မဟုတ်ဘူးတနိုင်ငံလုံးမှာလိုအပ်ချက်တွေအများကြီးရှိသေးတယ်အဲ့ဒီကိစ္စလေးတွေလူမှုရေးကိစ္စရမ်းမရေးကိစ္စเนาะနောက်တစ်ခါစီးပွားရေးအဲ့ဒီကိစ္စလေးတွေကိုလည်းအင်္ဂလိပ်နိုင်သလောက်အားနဲ့ဆွန့်ရှိသလောက်လုပ်ပေးသွားမယ်နောက်တစ်ခါမတူပွဲပြနေတဲ့အဲပုဂ္ဂိုလ်တွေရှိတယ်နိုင်ငံသားတွေရှိတယ်အဲသူတို့ရဲ့ခွင့်ရေးတွေကိုလည်းရရှိအောင်တက်နှက်ဆုံးဥပဒေနဲ့အညီလွှတ်တော်မှာတင်ပြတောင်းဆိုသွားတယ်လွှတ်တော်ထဲမှာအင်္ဂလိပ်ရဲ့ဒေသမှာရှိတဲ့ ဒီအခုအင်္ဂလာတောင်းညွန့်တွေဝင်လို့ရှိရင်အင်္ဂလာတောင်းညွန့်တွေမှာရှိတဲ့ပြည်သူလူထုတွေရဲ့အခက်အခဲလေးတွေလမ်းနောက်တစ်ခါတရားစစ်မီနောက်ရေရရှိဖို့ကိစ္စလေးတွေနောက်အမိုက်ကင်းစင်ဖို့ကိစ္စလေးတွေအဲ့ဒီကိစ္စလေးတွေကိုဦးစားပေးဆောင်ရွက်မယ်ဒီကတဆင့်နောက်ပြီးတော့လူတိုင်းဟိုတန်းတူအခွင့်အရေးရရှိဖို့ပေါ့အဲ့ဒီကိစ္စလေးတွေရှင်းပြောရရင်တော့မတူကွေးပြားတဲ့ကိစ္စလေးတွေရှိနေတယ်အဲ့ဒါလေးတွေကိုအန်ဂီလိုကနိုင်ငံသူနိုင်ငံသားအားလုံးတပြေးညီလေးအခွင့်အရေးရရှိဖို့အတွက်ဆောင်ရွက်သွားမယ်လို့အန်ဂီလိုကပြောထားတယ
်ကမန့်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာ2010ခုနှစ်မှာပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီး2010ရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲကိုလည်းဝင်ရောက်ရှင်ပြိုင်ခဲ့ပါသေးတယ်။ပါတီဝင်အား4000လောက်ရှိနေတယ်လို့ဆိုပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြန်မာသတင်းအေဂျင်စီကလည်း VOA ကိုပေးပို့လိုက်တာပါ
။ဆက်လက်ပြီးတော့နိုင်ငံငြိမ်းချမ်းရေးနဲ့စီးပွားရေးကိုအဓိကဆောင်ရွက်သွားမယ်လို့ဆိုတဲ့ Democratic Party မြန်မာရဲ့ပါတီမူဝါဒတွေနဲ့ရွေးကောက်ပွဲကတိတွေကိုကြားမှာပါ။မြန်မာမီဒီယာကတင်ဆက်ထားပါတယ်ရှင
်။လူပြည့်ရချိုးနဲ့ရေးဆိုတဲ့ဆောင်မုတ်ကိုလက်ခံဆွဲထားတဲ့ Democratic မြန်မာပါတီအနေနဲ့ဒါမဲ့ရွေးကောက်ပွဲကိုတိုင်းငါးတိုင်းကနေကိုယ်စားလှယ်လောက်52ယောက်နဲ့ဝင်ရောက်ရှင်ပြိုင်သွားပါပါတီအနေနဲ့ရန်ကုန်တိုင်း AR တိုင်းပဲခူးတိုင်းတနင်္သာရီတိုင်းနဲ့မန္တလေးတိုင်းတို့ကနေအမျိုးသားလွတ်တော်ကြီးသူလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်အမျိုးသမီးကိုယ်စားလှယ်လောက်50ရာခိုင်နှုန်းကျော်ပါဝင်ပြီးပါတီဥက္ကဋ္ဌဦးသူတွေကတော့သူတို့အနိုင်ရခဲ့ရင်ဘာတွေလုပ်မယ်ဆိုတာကိုအခုလိုပြောပါတယ်
ကျွန်တော်တို့တိုင်းပြည်ကလိုအပ်ချက်ကများတာပေါ့နော်လိုအပ်ချက်ကများရွေးဆိုတဲ့ခါကျတော့တိုင်းပြည်မှာအရေးအကြီးဆုံးကတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟိုငြိမ်းချမ်းရေးဖြစ်ဖို့အရေးကြီးဆုံးပေါ့နော်အခုရှိတာတော့ငြိမ်းချမ်းရေးကဟိုပါမဖြစ်သေးဘူးပေါ့နော်ငြိမ်းချမ်းရေးကိုမရနိုင်သေးဘူးပေါ့နော်အဲ့တော့တိုင်းပြည်ဒီကုမှာငြိမ်းချမ်းရမယ်တည်ငြိမ်မှုကတော့အရေးအကြီးဆုံးဆိုတာပေါ့နော်အဲ့တော့အဲ့ဒီတိုင်းပြည်ငြိမ်းချမ်းရေးတည်ငြိမ်ရေးကိုကျွန်တော်ဥတည်လုပ်အောင်ပါပေါ့နော်တိုင်းပြည်ငြိမ်းချမ်းရေးဥတည်ပြီးတဲ့ခါကျတော့ဒီတဲ့တဆင့်ပါအရေးကြီးပြန်လဲဆိုစီးပွားရေးပဲတိုင်းပြည်ရဲ့ဖွံ့ဖြိုးမှုမရှိရင်ပြဿနာတွေမျိုးစုံပေါ်တာပဲ။ဟုတ်ကဲ့တိုင်းပြည်တွေမှာဖွံ့ဖြိုးမှုရှိတဲ့တိုင်းပြည်တွေကိုပြန်လှမ်းကြည့်လိုက်ရင်တခြားပြဿနာတွေအများကြီးပြည်ထောင်သွားတာရှိတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်မှာလည်းအဲ့ဒီစီးပွားရေးကိုအဓိကထားလို့အောင်ပါပေါ့နော်။ငြိမ်းချမ်းရမယ်စီးပွားရေးအဓိကထားလို့အဲ့ဒါဆိုလို့ရှိရင်ကြံတဲ့ဟာတွေကတော့ဒီဟိုပြည်လေသွားနိုင်စရာအကြောင်းရှိတယ်ပေါ့နော်။ဒီလိုစီးပွားရေးနဲ့ပတ်သက်လို့ကတော့စီးပွားရေးကတော့အခုကျွန်တော်တို့မြန်မာနိုင်ငံမှာကတော့ဈေးကွက်စီးပွားရေးပေါ့နော်။ဒီကစီးပွားရေးကိုချမှတ်ထားတာကလည်းဒါဟာလူတွေရဲ့လွတ်လွတ်လပ်လပ်လုပ်ပိုင်권တွေရှိတယ်ဆိုတာကိုတော့ကျွန်တော်တို့ရဲ့လက်ခံမှာတို့တော့ဒါနဲ့မလုံလောက်ဘူးလို့ကျွန်တော်တို့ပါတီရဲ့ UI ဟိုပါပေါ့နော်ဆိုဆုံးဖြတ်တာပေါ့နော
်ပါတီအနေနဲ့ရွေးကောက်ပွဲမှာမဲဆွယ်ဖို့အတွက်ပါတီမူဝါဒတွေကိုရွေးကောက်ပွဲကြီးညာဆန်းအဖြစ်ထုတ်ဝေထားပါလေရွေးကောက်ပွဲအတွက်ကြီးသူတွေကိုမဲဆွယ်တဲ့အခါမှာတော့ဂရီးကွက်တွေမပေးဘူးလို့ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဦးသူတွေကအခုလိုပြောပါတယ
်ရွေးကောက်ပွဲအဲဟိုဘာကြီးညာစာရမောနော်ကြီးညာစာရနဲ့မှာရဲ့စာရေးနေရေးဝူရေးပညာရေးကျမ်းမာရေးတွေဟာလက်ရှိတိုင်းပြည်ရဲ့အခြေအနေတွေကဘယ်လောက်ရှိတယ်ဆိုတော့ကျွန်တော်ဖော်ပြထားတယ်ဥမာဘယ်လောက်အဆင့်ဘယ်လောက်ရခဲ့နူးဟိုလက်တခြားတိုင်းပြည်နဲ့ရှင်လိုက်ရင်ဘယ်လောက်နှိမ့်ကျနေတယ်ဆိုတော့အဲ့ဒီလေအဆင့်နှိမ့်ကျတာကိုစူးစမ်းရမယ်ဆိုတဲ့ဟာတွေကိုကျွန်တော်ဖော်ထားကျွန်တော်တို့ကလုပ်ပေးမယ်ဆိုတာကိုဂရိမပါဘူးကျွန်တော်ဘာလို့ဂရိမပါလဲဆိုတဲ့အခါကျတော့လက်ရှိအခြေအနေမှာလက်တွေ့လုပ်နိုင်တဲ့ဂရိဟာအမှန်လည်းနည်းတယ်လက်တွေ့မလုပ်နိုင်ဘူးပေါ့နော်သူကလက်တွေ့မကြတဲ့ဂတိတွေပေးခြင်းအားဖြင့်တိုင်းပြည်ကဒါကတော့ဟိုလူလူကလာတကယ်ဆုံးဖြတ်တတ်တယ်ဆိုပေးယုံမလဲเนาะဒီဂတိတွေပေါ်တော့သွားယုံနေလို့ရှိရင်လည်းပဲကျွန်တော်တို့ကျွန်တော်ထင်တယ်ဒီလုံနိုင်မှာပ
ါဒီမိုကရက်တစ်ပါတီမြန်မာအနေနဲ့အမျိုးသမီးနဲ့ကလေးတန်ငယ်အခွင့်အရေးတွေကိုအပြည့်အဝရရှိအောင်လှုပ်ဆောင်လာဖို့ရှိတယ်လို့ပြောပါတယ်ဒီမိုကရက်တစ်ပါတီမြန်မာ2010ခုနှစ်ကပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီး2010ရွေးကောက်ပွဲကိုလည်းဝင်ရောက်ရှင်ပြိုင်ခဲ့ပါသေးတယ်ပါတီဝင်အား5000ဝန်းကျင်ရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါအခုတော့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါရွေးကောက်ပွဲအတွက်ပြည်သူတွေကိုအသိပညာပေးမှုတွေမှာပရဟိတအဖွဲ့တွေရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နာယေကူညီမှုအသင်းရန်ကုန်ရဲ့အထူးရေးမှူးဒေါ်မြင့်ခင်ဖေခေါ်ဒေါ်ရှေဇီးကွက်ကိုမခင်ဖြူတွေကမေးမြန်းထားပါတယ်ရှင်
မရှိစီကအခုလို့ကျမတို့ VOA ရုံမှာတခုတခါလာပြီးတော့အင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ
့ဟုတ်ကဲ့မရှိစီကကအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါ Brighter လုပ်ငန်းတွေလူမျိုးလုပ်ငန်းတွေမှာလည်းအများနဲ့တက်တက်ကြွကြလုပ်နေတဲ့သူတယောက်ဖြစ်တယ်ဒီမြန်မာနိုင်ငံရဲ့လူမျိုးရေးနိုင်ငံရေးအခြေအနေတွေမှာလည်းအများတန်းဒီမျက်ခြေမပြတ်ဖြစ်နေတဲ့လူတယောက်ဆိုတော့လေအခုဆိုရင်မကြခင်မှာဒီမြန်မာနိုင်ငံရဲ့အပြောင်းလဲအတွက်အရေးပါတဲ့ရွေးကောက်ပွဲတစ်ခုကလည်းကျင်းပတော့မှာဆိုတော့ဒီရွေးကောက်ပွဲအပေါ်အမြင်လေးတွေချို့သိချင်ပါတယ်အရင်ဆုံးကတော့ဒီရွေးကောက်ပွဲက လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတဲ့ပြောဆိုဝေမှုတွေအများကြီးရှိတယ်ဆိုတော့အမားတို့လိုဒီလိုစောင့်ကြည့်နေတဲ့သူတွေအမြင်ပါရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုအမြင်ရှိလဲ
တန်တရားတော့အများကြီးဖြစ်ရပါတော့ဘာဖြစ်လဲဆိုတော့အခုရွေးကောက်ပွဲကော်မရှင်ကလည်းအဲဒီလူဦးရေ30ရာခိုင်နှုန်းပဲရှင်းရင်မှန်နိုင်မယ်ဆိုတော့နောက်ဆက်တွဲအဖြေတွေကလည်းဘယ်လိုထွက်လာမလဲဆိုတော့အမားတို့မှန်းလို့မရအောင်ဖြစ်နေကြတာပေါ့နော်တိတ်တော့အခြေအနေကောင်းတဲ့အဖြေတော့ဖြစ်ဖို့ခက်နေရပါတော့ဒါကလည်းအမမတော့ဒီနိုင်ငံတကာကလည်းတည်မလားငွေကြီးထောက်ပံ့တာအများကြီးထောက်ပံ့တာအချိန်ကာလအားဖြင့်လဲတော်တော်ကြီးကိုအချိန်ရခဲ့ရဲ့ဒါနဲ့ကိုယ်နိုင်ငံရဲ့စည်ရင်းလေးကိုတောင်းမှမမှန်ကန်ကန်မထွက်လာဘူးဆိုတော့တော်တော်ကြီးကိုတန်တရားရှိချာဘာဖြစ်လို့ဒီလိုဖြစ်ရလဲဆိုတာဘာလို့ဒါလဲကိုမပြေရဲ့အရန်ရေးကြည့်တဲ့ရွေးကောက်ပွဲတစ်ခုလေဒါမျိုးရွေးကောက်ပွဲတစ်ခုကိုဒီစည်ရင်းလေးကိုဒီလိုမမှန်ကန်ကန်မထွက်လာဘူးဆိုတာကပြည်သူတွေအတွက်ကတော့အများကြီးသတိထားရမယ့်အခြေအနေဖြစ်နေပါ
အော်ဒီနှစ်ကြိမ်သူတို့ဟိုတနိုင်ငံလုံးတိုင်းတာနဲ့ထုတ်ပြန်တဲ့မင်းစင်းနေတယ်မှာဆိုအမားရွေးနေရပရမအကြိမ်မှာအထက်ဒုတိယအကြိမ်ပိုတောင်ဆိုးလာတယ်လို့ပြောတယ
်ဟုတ်တယ်ကျမအိမ်မှာဆိုလည်းကျမလိမ့်လာမှာတယ်ပေါ့လိမ့်လာမှာလို့သွားပြင်တော့အဲပထမတစ်ခါကကနန်းမှာတယ်နောက်တစ်ခါကျတော့ကပီးမှာသွားတယ်အဲ့လိုတွေပေါ့ဟိုဘက်ဒီဘက်နောက်တစ်ခါသွားတဲ့ခါကျတော့ကွန်ပျူတာတွေတော့ကြည့်ပြီးလုတ်ပေးလိုက်ပါတယ်ဒါပေမဲ့ဟိုမပါသင်းတော့မပါသင်းတော့တဲ့ကျမအဖေကဆင်းရင်းနဲ့ပါလာတယ်အဲပြီးတော့2012တုန်းကကျမအိမ်ကကလေးတွေပေါ့နော်သူတို့ကအဲလင်းရင်းနဲ့နေထားတဲ့ကလေးတွေဒါပေမဲ့သူတို့အဲလင်းရလည်းတော်တော်လှဲနှစ်လောက်ရှိနေကြပြီပေါ့နော်အဲ့ဒီဟာတွေကလည်းအခုထိမထွက်လာသေးဘူးသူတို့တော့ဆင်းတင်ခိုင်းထားတယ်ပေါ့ဆိုတော့အဲ့လိုမျိုးပေါ့တကယ်ထဲနိုင်တဲ့လူတွေရဲ့ဆင်းနေမှာမပါဘူးဆုံးတဲ့လူတွေပါတယ်နိုင်ငံသားရောက်နေတဲ့လူတွေပါတယ်ဆိုတော့ဖြစ်တဲ့ဘောနော်ဒါကတော့
ပြီးခဲ့တဲ့ဒီရွေးကောက်ပွဲတော့ဆိုလို့ရှိရင်လည်းဒီလိုမျိုးမဲဆင်းရင်းတွေကနောက်ဆုံးအချိန်ကြာမှပေါ်လာပြီးတော့ပေပါတရားပဲပို့ပြီးတော့ရသွားပါတယ်ဆိုတာလည်းဖြစ်ခဲ့တော့လေဒီလိုမျိုးဒီမက်ဆင်မှားပြမှုတွေကနေပြီးတော့ရွေးကောက်ပွဲရဲ့ရလအမှန်ထွက်ဖို့ကဘယ်လောက်ထိစိုးရင်ရမလဲ
တော်တော်ရာခိုင်နှုန်းတော်တော်များများပေါ့သူတို့90ရာခိုင်နှုန်းမှားတယ်ဆို90ရာခိုင်နှုန်းကတော့အစိုးရင်နေရပြီပေါ့နော်ပြီးတော့ကဘာမှာဒီကိုမက်ဆင်ကိုသွားပြီးဆက်ရတဲ့ဆင်းနစ်ဆိုတာရှိမရှိပါဘူးကျမတို့နိုင်ငံမှာသာအဲ့ဒီမက်ဆင်ကြီးကိုကိုဆိုတာဆက်တယ်ဆိုတော့ဒါကျမတို့ဆိုရင်လည်းနီးတယ်ပေါ့နော်ရန်ကုန်မြို့ထဲတင်တချို့ကြတော့သူတို့ရဲ့ဆင်းရဲဖန်အားမှာသူတို့နေတာတောင်ကြီးမှာအဲ့လိုမျိုးတွေလည်းအများကြီးဆိုတော့အဲ့ဒီလူတွေတွေကြတော့ဘယ်လိုလုပ်စစ်ကြရမလဲဆိုတော့တော်တော်လေးတော့စိတ်ပူစရာကောင်းတဲ့ခြေနေရှိနေပါတယ
်ဟုတ်ကဲ့အထူးသဖြင့်ဟိုအတိကတိုက်ခန့်ပါတီ NLD ဆိုလို့ရှိရင်တိုက်ခန့်မှုတွေမျိုးမျိုးကြုံရတယ်လို့သိရတယ်ကျွန်တော်တို့နေတိုင်းကြားနေရတယ်ဆိုလို့ရှိရင်ဥမာဘာသာရေးအသွင်ဆောင်တဲ့ဝေဘဟိုဒီလုံစော်စာတွေဖြန့်ပြီးတော့ဟိုဒီလိုမျိုးနိုင်ငံရေးပါတီတွေကိုတိုက်ခိုက်တာတွေရှိတယ်လို့သိရတယ်ဆိုဒီလိုမျိုးအခြေအနေတွေကဒီရွေးကောက်ပွဲကတကယ်တမ်းကျင်းပလာတဲ့အချိန်ကြာရင်ဟောဒီလိုဒီတိုက်ခိုက်တဲ့ကိစ္စတွေဟိုတစ်ဖက်ဒီပါတီတွေကိုတိုက်ခိုက်တဲ့ကိစ္စတွေကဘယ်လောက်ထိအဟန့်တားတွေလာဖြစ်နိုင်မလဲ။အ
များကြီးဖြစ်နိုင်တာပေါ့ဘာလို့ဆိုအခုလဲဒီလိုပေါ့နော်ကျမတို့နိုင်ငံကဒီဘာသာရေးနဲ့ပတ်သက်အရင်ဟို sensitive ဖြစ်တဲ့နိုင်ငံတစ်ခုအဲ့ဒီနိုင်ငံမှာလာပြီးတော့ဒီဘာသာရေးနဲ့လှုံ့ဆော်ပလိုက်တယ်ဆိုတာတော့လုံးဝမလုံသင့်တဲ့အလုပ်တစ်ခုလုပ်ပလိုက်တာပေါ့နော်။ဒါကျမတို့ဘာသာတရားအနေနဲ့လဲကြောက်ရအကောင်းဆုံးကံတစ်ခုတန်ခါသင်ခွဲတဲ့ကံမျိုးဒါဟုတ်တော့မှသူတို့ကျူးလွန်ရတဲ့အခြေအနေဖြစ်လာပြီဆိုတော့ဟိုနောက်ထပ်ဒီတဲ့ဆိုးတဲ့အလုပ်တွေလုံးလာနိုင်ပို့ရလဲအများကြီးခြေနေရှိနေပါဘို့
ဟုတ်နောက်မက်ရွှေစီခွဲတို့ကတကယ်ဒီလူတွေနဲ့နေတတူကထိတွေ့ဆက်ဆက်နေရတဲ့ခါကြလေအခုရွေးကောက်ပွဲပေါ်မှာရောလူတို့တွေကတကယ်ပဲဒီရွေးကောက်ပွဲကနဲ့ပတ်သက်ပြီးတော့အယုံကြည်မှုချိကြသလားဘယ်လောက်ထိပါဝင်မှုရှိလဲဘယ်လိုတွေ့ရလဲအခြေအနေက
တော်တော်လေးကိုမသိကြအောင်ပေါ့နော်မသိကြအောင်ဆိုဟိုတနေ့ကဆိုကျွန်မဘန်ကောက်ရောက်သွားတယ်ဘန်ကောက်ရောက်သွားတယ်အဲ့အမျိုးသမီးတယောက်နဲ့တွေ့လာအဲသူကတော့ကျွန်မနဲ့တွေ့ပြီးကျွန်မလည်းဒီလိုပေါ့ဒညိုညိုသိန်းကိုလှုပ်ပေးနေပါညာနဲ့သူကတွေ့တော့အာကျွန်မကဗဟန်းပြန်ပြီးရောတဲ့အဲ့မှာရန်ကုန်ပြန်ပြီးတော့သူဗဟန်းနေမဲပေးမယ်တဲ့အဲ့တယောက်ပဲပေးမယ်ဆိုပြောတော့ကျွန်မမဟုတ်ဘူးဟိုအဲ့ဒီအမျိုးသားလွတ်တော်အတွက်တော့ပြည်သူလွတ်တော်အတွက်တော့ပေးလိုက်ပေါ့နော်ဒညိုညိုကျန်နာကိုတော့ NLT ကိုပေးပေးပါလို့ပြောတဲ့အချိန်မှာသူကအမားတယောက်တပေးရမှာမဟုတ်ဘူးလားတဲ့ဆိုတော့ဓာတ်ပညာတတ်ပဲเนาะဆိုတော့အဲ့လိုမျိုးကျမအဲ့ဒီအကြောင်းလေးကို status လေးကို Facebook တင်လိုက်တဲ့ခါအဲ့လိုမျိုးဖြစ်နေရတယ်အများကြီးပညာတတ်တိုင်းဝိုင်းမှာအဲ့လိုတွေဖြစ်နေကြတယ်အများကြီးဘလို့မဲပေးရမှန်းကိုမသိသေးဘူးဖြစ်နေကြပြီးတော့စောစောလို့တုံးထူကြမယ်ဆိုတော့တုံးထူတယ်ဆိုတော့ကိစ္စတော်တော်မလွယ်တဲ့ကိစ္စဘာလို့သိရမလားဖိုးဘက်ကြော်သွားနိုင်တယ်ဒီဘက်ကြော်သွားနိုင်တယ်ဆိုတော့အဲ့လိုမျိုးတွေကလည်းတော်တော်လေးကိုပြဿနာဖြစ်အောင်မှာမြင်မြောင်းနေပါ
ဆိုတော့ဒီမဲဆွဲရွေးကောက်ပွဲပေါ်မှာဒီလိုဘယ်လိုမဲပေးရမယ်ဆိုတဲ့အသိပညာပေးမှုအပိုင်းနောက်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ပညာပေးမှုအပိုင်းကလူလူကြားထဲမှာလာတော်တော်အားနည်းနေတယ်လို့ပြောရမှာပေါ့နော်
တော်တော်ကြီးကိုအားနည်းတာပါလုံးဝမရှိသလောက်ပါပဲ
ဟုတ်ဘယ်ဆိုပညာတတ်အတိုင်းဝိုင်းမှာတော့မှဒီလိုဖြစ်နေရဆိုရင်အောက်ခြေလူလူကြားထဲမှာဆိုလို့ရှိရင်ဒီနေ့တနေ့သူတို့စာဝတ်နေရုံးကန်နေရတဲ့လူတွေကြားထဲမှာဒီလိုအသိပညာပေးမှုတွေကမရှိသလောက်ဖြစ်နေတယ်လုံး
ဝမရှိသလောက်ဖြစ်နေပါတယ်
ဟုတ်အဲ့ဒီလိုအခြေအနေတွေကြတော့ဒီ ရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုအခမ်းအနားပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အသိပညာပေးမှုအခမ်းအနားဘလောက်ထိကြီးရဲ့လို့ထင်ပါလဲ
ရက်ဘက်လူမှုအဖွဲ့အစည်းတွေကြတော့လေတချို့ ਆ လေအဲ့နိုင်ငံရေးနဲ့လူမှုရေးကိုခွဲထားခြင်းညာတယ်တတိမရှိဘူးပေါ့နော်သူတို့စိတ်ထဲမှာဒီနိုင်ငံရေးကိစ္စဝင်ပါရမှာကိုသူတို့ကဟိုမလုပ်သူတို့လုံးလို့မဖြစ်ဘူးမလုံရဲဘူးဒါမှမဟုတ်ဒါကလှုပ်ချင်းကသူတို့အတွက်မကောင်းဘူးလို့သူတို့ထင်နေကြသေးရဲ့ဆိုတော့တော်တော်များများဟိုလူမှုရေးအဖွဲ့အစည်းတသက်တည်းကမပါဘူးဖြစ်နေကျမတို့လည်းလွှဲကြည့်ရမရအောင်ဖြစ်နေတာလားမျိုးဆိုတော့နိုင်ငံရေးကိုငကိုရီကစိတ်ဝင်စားတဲ့အဖွဲ့တွေလောက်ကပဲဝင်လုံနေကြတယ်ပေါ့နော်အမမာတော့လူမှုရေးအဖွဲ့တွေကျမတို့ကနိုင်ရေးတင်နေပါအများကြီးပါပမာကြီးမှာအဲ့အလားတည်းကအစားအကုန်လုံးဝိုင်းပါစေချင်ပါတယ်
နိုင်ငံရေးအဖွဲ့အစည်းနဲ့လူမှုရေးအဖွဲ့အစည်းတွေကြားမှာတည်တံ့ခွဲလုံနေကြတယ်လို့ထင်နေတာ။
သူတို့ကဒါကိုနိုင်ငံရေးလို့ထင်တယ်။အမမတို့ကနိုင်ငံရေးမဟုတ်ပါဘူး။ဒါလည်းကျမတို့ရဲ့ဟိုပါတီထောင်နိုင်ငံရေးမဟုတ်ဘူးပေါ့။နိုင်ပြည်သူအရေးနိုင်ငံအရေးပေါ့။နိုင်ငံတစ်ခုရဲ့ပြောင်းလဲမှုအတွက်ဒီပရိဒတ်အဖွဲ့တွေအားလုံးကဝိုင်းဝန်းပြီးပါဖို့လိုအပ်ပါတယ
်။ဒေါက်တာဆန်းစုကြည်ကတော့ပြောပါရတယ်။ဒီရွေးကောက်ပွဲဟာဒီမြန်မာနိုင်ငံအပြောင်းလဲအတွက်သိပြီးတော့အရေးကြီးတဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်။လူတိုင်းမဲလူတဦးချင်းတယောက်တိုင်းရဲ့မဲရလည်းအရေးပါတဲ့အတွက်ကြောင့်မလို့လူတိုင်းမဲပေးတင်တယ်ပေါ့လေ။ဆိုတော့ဒီလူတိုင်းမဲပေးဖို့ပြောနေပြီမြန်မာဆွဆွပြောလို့ရွေးကောက်ပွဲမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးမှုပိုင်းတွေကလည်းအားနေတဲ့အခါကျတော့တကယ်တမ်းဒီရွေးကောက်ပွဲမှာဟိုတကယ်ပဲ NLD ကမျောလင့်တယ်လို့မျိုးပြောနေတယ်လို့မျိုးလူတွေကရောစိတ်ပါဝင်စားနဲ့မဲပေးပါမလားပေါ့နော်အဲ့လိုချင်းနေရောဘလို့တင်းမိလဲ
ကျွန်မမှတ်မိသလောက်တော့အဲ1990တုန်းကတော့မဲရတခုစီပဲရှင်းရှင်းလင်းလင်းထည့်ရတယ်ပေါ့နော်အခုကလွတ်တော်3ရက်နဲ့3မြို့ထည့်ရတယ်ဆိုကျွန်မတို့ကိုယ်တိုင်က2012တုန်းကသွားထည့်တဲ့အချိန်မှာကျွန်မတို့ကတော့ဒီ NLD ကဒေါက်တာမေခွေးမြင့်ကျွန်မတို့ရဟိုမယန်းကောင်ပေါ့နော်သူတူဦးပဲထည့်ပြီးကျွန်မတို့ကျွန်내ကလည်းဖတ်တောင်းမှဖတ်ပဲထွက်လာခဲ့တယ်ဒီတခါတော့မဟုတ်ဘူးဒီလိုလွတ်တော်3ခုမှာ3နေရာထည့်ရမယ်ဆိုတဲ့အသည့်ကိုလည်းလူတွေတော်တော်များများလိုအပ်တယ်ဘာလို့ဆိုဒီ3နေရာစလုံးနိုင်မှလည်းဟိုလိုအပ်တဲ့ရာဂိုင်းတော့ရောက်မှာ哦ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးလည်းအများကြီးလူတွေပိုအရင်ဟာထက်တောင်ပို့ဆိုးသွားတဲ့ဟိုပို့ခက်ခဲသွားတဲ့မဲပေနေကားဖြစ်လာပြီးတဲ့ပုံစံစနစ်ဖြစ်သွားတာ။ပြီးတော့စောစောလုံးထူအမယ်လေးဘာတွေဖြစ်လာတဲ့ခါကျတော့တော်တော်လေးတော့တတိထားပြီးဟိုဘယ်လိုပြောမလဲ။ဒါဟုတ်တကယ်ပြောင်းလဲစီစီနဲ့လူတွေအားလုံးဝိုင်းဝန်းပြီးတော့သိရမလား။အသိပညာပေးတာမျိုးတွေမဲဆောင်ကြည့်တာမျိုးတွေဝိုင်းလုံးမှဖြစ်လိမ့်မယ်
။ဒီစောစောပြောလို့လွတ်တော်၃ရက်ပေးရမယ်အပြင်ကိုဒီမှာဟိုနိုင်ငံရေးပါတီတွေကြားမှာကလည်းသူတို့ရဲ့ဒီပါတီဘယ်ပါတီကိုဘလို့ဘယ်ပါတီကဘယ်ဟာလဲဆိုတာတော့မှရှင်းရှင်းလင်းလင်းလူတွေကသိဖို့ခက်လာတယ်90ရွေးကောက်ပွဲနဲ့မတူတော့တာကနိုင်ငံရေးပါတီတွေအရန်များလာတယ်ဆိုတဲ့အခါကျတော့ဒီပေါ်မှာလူတွေကတကယ်ရှင်းရှင်းလင်းလင်းသိပြီးတော့မဲပေးနိုင်ဖို့တော့တော်တော်ခက်မယ်
တော်တော်ခက်ပါတယ်တော်တော်လေးတော့ခက်နေပါတယ်ပြီးတစိမ့်တွေပေါ့နော်တစိမ့်တွေဆိုလဲဟိုတချို့လူတွေဆိုစာမဖတ်တတ်ဘူးလေတော်တော်ကလူတွေဆိုစာမဖတ်တတ်ဆိုသူတို့ကတစိမ့်ကြည့်ပြီးကြမှာတော်တော်အဲ့တစိမ့်တွေကိုလဲ꿰ပြအောင်လို့ဘယ်ဟာပါတစိမ့်ဆိုတာမျိုးလေးတွေကိုလဲတော်တော်များများဟိုပညာပေးရမှာပေါ့အချိန်ကနေတော့တော်တော်နေနေပြီပေါ့နော်ဒါလေးကိုတော့ဟိုပြည်သူတွေအားလုံးဝိုင်းဝန်းလှုပ်ဆစ်ချင်ပါတယ
်ဟုတ်ကဲ့အာနောက်ဆုံးတစ်ခုအနေနဲ့မေးချင်တာကဒီရွေးကောက်ပွဲကဒီမြန်မာနိုင်ငံဟာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒါပြုပြင်ပြောင်းလဲရေးဖော်ဆောင်လာတာနှစ်ပိုင်းပဲရှိပါသေးတယ်အာဆိုရက်ခါကျတော့ဒီပြုပြင်ပြောင်းလဲမှုတွေရှေ့ဆက်သွားနိုင်ဖို့အတွက်ဒီရွေးကောက်ပွဲကဘယ်လောက်ထိတွန်းအားတစ်ခုဖြစ်မယ်လို့ထင်ပါလဲနောက်ရွေးကောက်ပွဲလွန်ကာလအမားရဲ့မျှော်လင့်ချက်ပေါ့နော်အဲ့ဒါလေးတွေလည်းနည်းနည်းလောက်ပြောပြပေးပါလားရှင
်ကျမတို့ကတောက်ချောက်ကအော်62ခုနှစ်ကဒီရှစ်တက်သိမ့်တယ်ပေါ့နော်သိမ့်ငယ်ပြီးတော့ဟိုနာမည်တွေသာမျိုးမျိုးပြောင်းသွားတာ哦ဒီလူတွေပဲတောက်လျှောက်အုပ်ချုပ်လာတယ်ကျမတို့နိုင်ငံမှာဘာမှမပြောင်းလဲခဲ့ဆိုတော့အုပ်ချုပ်တဲ့လူဒန်းစားတစ်ရက်လုံးပြောင်းသွားမှာအားလုံးပြောင်းသွားနိုင်မှာကျမတို့ရဲ့နိုင်ငံရဲ့ပြောင်းလဲမှုကစမှာ哦ဆိုတော့အဲ့ဒီအခြေအနေအတွက်ကျမတို့ဒါကြီးကိုအများကြီးတော့မျှော်လင့်ရတာပေါ့နော်ဒါကြီးကိုကျမတို့အရင်အောင်အားကိုးနေရပါတယ်ဒီတစ်ချိန်မှာကျမတို့ပြောင်းလဲနိုင်လိုက်ဒါပေမဲ့တခုရှိတာစောစောက1990တုန်းကလည်းကျမတို့နိုင်တာပါပဲဒါပေမဲ့အဲ့ဒီကလည်းအနာမလွဲခဲ့ဘူးလေအဲ့ဒီအခြေအနေမျိုးလဲထပ်မဖြစ်သွားဘူးလို့ကျမတို့တွက်လို့မရပြန်ဘူးပေါ့နော်ဆိုတော့ကျမတို့တိုင်းသူပြည်သားတွေရဲ့ကံကြမ္မာပေါ်မှာအများကြီးတည်နေတယ်လို့ကံကြမ္မာရဲ့ပြီးတော့ဆိုကံဆိုတာလဲဟိုလုတ်အလုတ်ကိုဆိုတော့တိုင်းသူပြည်သားတွေရဲ့ပါဝင်ပူပေါင်းလုတ်ကင်မှုပေါ်မှာလဲကျမတို့အများကြီးတည်နေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်မချင်းချင
်းအခုတော့ကျမတို့သတင်းလွှာတပုတ်ကိုနားဆင်ရမှာပါဖန်စီခံထားရတဲ့ကျောင်းသားလယ်သမားအလုပ်သမားနိုင်ငံရေးအကျဉ်းသမားအလုံးလွတ်ပေးဖို့အတွက်ရွှေပြည်သာစက်မှုစုံနဲ့တောင်ငကုံမြို့နယ်ကအလုပ်သမားတွေဘက္ခတာများအဖွဲ့ချုပ်နဲ့အခြေခံပညာကျောင်းသားတမကကဒီကျောင်းသားတွေဟာရန်ကုန်တိတ်ကြီးဈေးရှိမှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်တာဝတီထိုင်မှာအစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသား၄ဦးရှိနေပြီး၁၀ရက်ကြာအစာငတ်ခံဆန္ဒပြနေတဲ့ကိုအောင်မိုင်းဆန်းကတော့ထောင်ဆေးရုံမှာတက်ရောက်ကူတာနေရပါတယ်။ VOA မြန်မာပိုင်းသတင်းတောက်မဲအီးမာကအပြည့်စုံပြောပြမှာပါ
။
ဖန်ဆီးခံနိုင်ရတဲ့သူတွေလွတ်မြောက်ရေးအတွက်အလုတ္တမားတွေနဲ့ចောင်းသားတွေဥဆောင်ပြီးရန်ကုန်မြို့တိန်ကြီးစေရှိမှာအာနာပိုင်းနဲ့အတားစီတွေကြားကဆန္ဒထုတ်ဖော်ခဲ့ကြတာပါဥဆောင်မှုမှာပါတဲ့အလုတ္တမားကောင်းဆောင်တူကတော့အခုလိုပြောပြပါတယ်အခုယူကော့ပွဲကတော့စတော့မှာပေါ့လေဒါမှမဟုတ်ကျွန်တော်တို့ဒီဟိုမှာထောင်ထဲမှာဟိုတရားစွဲခံထားတာဟိုចောင်းသားတွေရောအလုတ္တမားတွေဘယ်တမားတွေများရှိရဲ့ ားရှိတယ်။နိုင်ငံရေးကျင်းသားတွေအားလုံးလွတ်မြောက်ဖို့အတွက်ဆိုပြီးတော့လည်းဒီတာဝန်ကျင်းတော်တွေကိုအောင်မိုင်းဆန်းတို့စစ်သားတောင်းတာခေါင်းဆောင်တွေလည်းအဆောင်အခန်းဆက်ရုပ်ဝင်နေတာလည်းရှိတယ်။အဲ့တော့ကျွန်တော်တို့အခုပြန်လာရှိနေတဲ့ဒီအလုပ်ဒီမားတွေတောင်းတာတွေဆက်ပြီးတော့ဒီနိုင်ငံရေးကျင်းသားအားလုံးလွတ်မြောက်ပြီပေါ့။အဲ့ဒီကိုပြည်သူချင်းနဲ့ဆန္ဒပြကြတာ။အကာစီးတာရှိတယ်ဟုတ်။ဒီအရာဟိုရတဖို့ဝင်နေလာပြီးတော့ဒီဆန္ဒပြတဲ့ဟာရှေ့ကလာပိတ်ပြီးတော့စားတာတွေပါလို့ရှိတာပေါ့လေမျိုးမျိုးတွေပါလို့လူမျိုးတွေပါဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီဥဆောင်တဲ့ဒီကဒီလိုဟိုဟာဟိုကျွန်တော်ပြန်စုံပြန်ဖြည့်ရှင်းမလို့ရနေပို့ဥပဒေဘုရားအောင်မြန်ဆန္ဒပြကြတာပ
ါအဖမ်းစီးတဲ့လက်တလုံးမရှိပေမဲ့သတင်းတောက်တွေကြားကနေထောက်လန်းသတင်းယူသူတွေကဓာတ်ပုံမှတ်တမ်းတွေရယူတာတွေအဆက်မပြတ်လုပ်ခဲ့တယ်လို့ဆိုပါတယ်လက်တလုံးအဖမ်းစီးတွေမရှိပေမဲ့နောက်ပိုင်းမှာတော့အဖမ်းစီးတွေတရားစွဲဆိုတာတွေရှိလာနိုင်တယ်လို့လည်းသူကဆက်ပြောသွားပါတယ
်ဒီဘက်မှာဆန္ဒပြတဲ့အချိန်မှာတော့သူတို့တွေလုံးလို့မရဘူးအင်းဒီဘက်ကအင်းအားကောင်းလို့ပဲဖြစ်ဖြစ်ဒီသားအကြောင်းတစုံတရာအကြောင်းပဲဖြစ်ဖြစ်ဆန္ဒပြတဲ့အချိန်မှာတော့သူတို့အရေးကြီးဒါပေမဲ့နောက်ပိုင်းမှာတော့တရားစွဲတာတို့အမှုခွင့်တာတို့အဲအဲ့ဒါမျိုးတွေနောက်ပိုင်းမှာလုံးလာတာမျိုးတွေဒီလိုအတွက်ကြောင့်မျိုးတွေရှိပြီးတယ်လ
က်တယောက်ဒီအချင်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ဘဂတခေါင်းဆောင်ကိုအောင်မိုင်းဆန်းနဲ့စာငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေရဲ့အခြေအနေကိုတော့ဘဂတခေါင်းဆောင်ကိုအောင်နေပိုင်ကအခုလိုပြောသွားပါတယ်
။တာဝီထောင်မှာတော့ကိုအောင်မိုင်းဆန်းကစပြီးတော့ဒီစာငတ်ခံဆန္ဒပြတာပေါ့နော်။နောက်ထပ်၃ယောက်ကလည်းဒီထောက်ဝင်နေတယ်။ဒီကိုအောင်မိုင်းဆန်းကတော့ထောက်ပိုင်းနေရာဒီကျမ်းမာရေးကဒီအခြေအနေနဲ့မင်းကျွန်တော်တို့လည်းဆွေးနွေးကြလည်းရှိနေတော့ကျွန်တော်တို့တရားတော်ကတော့အခုထောင်ဆေးရုံမှာတင်ထားတယ်ကြားတယ်။နောက်ထပ်ဒီကျွန်မကကျွန်တော်ဖော်ထုတ်တဲ့ကျောင်းသား3ယောက်ပေါ့နော်3ယောက်မှာလည်း2ယောက်ကဒီအဆိုင်ဖြစ်နေတာပေါ့ဒါနဲ့သူတွေရဲ့ကျန်းမာရေးအခြေအနေလည်းဆိုးရွားနေတယ်အခုအဆိုင်ဖြစ်နေပြီးတော့သူတို့အနေနဲ့ဆက်ပြီးတော့ဒီအဆိုင်ကကျွန်တော်ဖော်ထုတ်တာကိုဆက်လုပ်နေတယ်ဒီအဆိုင်ကကျွန်တော်ဖော်ထုတ်တဲ့တိုက်ပွဲပေါ့နော်တိုက်ပွဲပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလာမယ့်ရုံးကြိမ်းပေါ့နော်အင်္ဂါနေ့ရုံးကြိမ်းမှာကျွန်တော်အနေနဲ့ပြန်ပြီးတော့ဒီတိုက်ပွဲပုံစံနဲ့ပတ်သက်ပြီးတော့ဒီထုတ်ပြန်ကြေညာသွားဖို့ရှိပါတယ်နောက်ဒီအဆိုင်ကကျွန်တော်ဖော်ထုတ်မှုတွေထောက်ခံတဲ့ဒီလှူရှားမှုတွေကတော့ကျွန်တော်နိုင်ငံနိုင်ငံမှာလည်းဒီကြားထဲမှာအကုန်လုံးလှုပ်ရှားမှုတွေဆန္ဒပေါ်ထုတ်မှုတွေနော်ဆူတောင်းမှုတွေဒါဆူတောင်းပွဲတွေဆိုရင်ဒါရှူပေါင်းတန်ခါးလေးဆူတောင်းပွဲတွေဒါရဲ့အဆက်အနည်းဖြစ်နေတယ်ပေါ့နော်အဲ့ဒီပုံမှာတော့ဒါသူ့ရဲ့သူ့ရဲ့လှုပ်ရှားမှုနောက်ဆက်တွဲမှာတော့အများကြီးဒါကျွန်တော်အနေနဲ့အားရစရာတွေနောက်ထပ်လူလူလှုပ်ရှားမှုတွေပေါ့နော်ထောက်ခံတဲ့လှုပ်ရှားမှုတွေတော့အပြင်မှာတော့လှုပ်ရှားမှုတွေကပတ်တိုက်ဖြစ်နေတယ်လို့ကျွန်တော်မြင်နေတယ်နိုင်ငံသားရှိတဲ့ကျွန်တော်တို့ဒီမိုကရေစီမိသားစုတွေဒီမိုကရေစီအားစုတွေကလည်းဒီကွန်မန်ဒန်တောင်းဆိုတဲ့နိုင်ငံသားတို့မျိုးတွေတောင်းဆိုမှာကွန်မန်ဒန်နဲ့တပားလေးပေါ့နော်ဆန္ဒဆန္ဒကိုတို့တောင်းတာတွေနဲ့တပားလေးရက်ပြီးတော့ဒီတောင်းဆိုမှုလှုပ်ရှားမှုတွေကလည်းဒီဒီကြားထဲမှာအဆက်မပြတ်ဖြစ်ပေါ်နေတယ
်လက်ရှိမှာတော့ရွေးကောက်ပွဲနီးလာတဲ့အချိန်နိုင်ငံရေးအစင်းသားတွေပြန်လှုပ်ပေးဖို့အတွက်တောင်းဆိုမှုတွေအချိန်မြင့်လာသလိုအနာပိုင်တွေဘက်ကလည်းဆန္ဒပြသူတွေကိုတရားစွဲဆိုမှုတွေဇက်တိုက်လှုပ်လာတာပါအခုဆိုရင်ဘဂတခေါင်းဆောင်ကိုအောင်မိုင်းဆန်းအစာငတ်ခံဆန္ဒပြတာ10ရက်ရှိပြီဖြစ်သလိုအခြား3ဦးကတော့4ရက်ရှိပြီဖြစ်ပါတယ်ဒီလိုအစာငတ်ခံဆန္ဒပြမှုကြောင့်နိုင်ငံတကာအဖွဲ့အစည်းတွေကလည်းနိုင်ငံရေးအစင်းသားလွတ်မြောက်ရေးတောင်းဆိုမှုတွေပေါ်အာရုံစိုက်မှုတွေပြန်လည်ဖြစ်ပေါ်လာပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအိမ်ပါရှင်တနင်္ဂနွေညနေခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုအခုတင်ဆက်ဖို့ချိန်ရောက်ပါပြီရှင်မတ်သိန်ကီထိုက်ကပြောပြမှာပါ
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့တနင်္ဂနွေနေ့ဟိုတယ်တစ်ခုဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဆိုမာလီယာစစ်သွေးချအုပ်စုအယ်ရှာဗတ်ကပြောဆိုလိုက်ပါတယ်။ဘုံခွဲတိုက်ခိုက်မှုအတွင်းဟိုတယ်ပိုင်ရှင်စစ်တပ်တပ်မှုတဦးလွှတ်တော်အမတ်နှစ်ဦးနဲ့သတင်းတော်တဦးအပါအဝင်အနည်းဆုံးလူ၁၁ဦးတို့သေဆုံးခဲ့ရပါတယ်။ Ichin နိုင်ငံဆိုင်းတိုင်းကျွန်းဆွယ်ပေါ်မနစ်စနေနေ့ကရုရှားခီးတယ်တွင်လေယာဉ်ပျက်ကြတာကြောင့်ခီးတယ်218ဦးနဲ့လေယာဉ်မှူးတန်း9ဦးတို့သေဆုံးခဲ့ရတဲ့အတွက်ဒီကနေ့တနင်္ဂနွေနေ့ကိုတနိုင်ငံလုံးဝမ်းနည်းကြေကွဲပွဲရာနေ့ဖြစ်ရုရှားတို့ကသတ်မှတ်လိုက်ပါတယ်။လင်းမော်မှလိုက်ပါခဲ့တဲ့ခီးတဲ့အများစုကတော့ဤချစ်အပန်းဖြေစခန်းရှန်အယ်ရှိတ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်ကိုပြန်လာတဲ့ရုရှားခီးတဲ့တွေဖြစ်ပြီးတေဆုံးသူတွေထဲမှာယူကရိန်း3ဦးလို့လည်းပါဝင်ပါတယ်။ တောင်ကိုရီးယားတရုတ်နဲ့ဂျပန်သုံးနိုင်ငံတို့ကြားဆယ်စုနှစ်တွင်ချီတီးရှိလာခဲ့တဲ့မပြေလည်နိုင်တဲ့အငင်းပွားမှုတွေမကြေမလည်ဖြစ်မှုတွေကိုဘေးဖယ်ထားပြီးသုံးနိုင်ငံနှစ်ပတ်လည်ညီလာခံပြန်လည်စတင်မှုသုံးနိုင်ငံခေါင်းဆောင်တို့သဘောတူလိုက်ကြပါတယ်။ဒီကနေ့တင်းနှင်းကနေနဲ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာအာရှစီးပွားရေးအင်အားကြီးသုံးနိုင်ငံတို့ရဲ့သုံးဖွဲ့ဆိုင်ညီလာခံကို2012ခုနှစ်ကတည်းကဆိုရင်ပထမဆုံးအခြေဖြစ်ကျင်းပလာမှာတော့တောင်ကိုရီးယားသမ္မတပတ်ကွန်ဟေရဲ့ဖိတ်ကြားမှုနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတရုတ်ဝန်ကြီးချုပ်လီကန်ကင်းတို့တက်ရောက်နေကြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ဖို့အတွက်ကိုရီးယားတောင်မြောက်နှစ်နိုင်ငံကြားစစ်မဲ့ဇုံကိုမနေ့ကသွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတိုက်တွန်းပြောဆိုလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြသွားတာပါရှင်။ဒီကနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်ဆူမွန်မာအင်ဂျင်နီယာကတော့ဇူဘဲအယ်တာယက်ဖြစ်ပါတယ်။ကျမကတော့အင်ဂျင်နိုင်ပါရှင်။တနင်္ဂနွေညနေခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
This program has come to you from the Voice of America, Washington.